Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော့ရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဧပြီလ22ရက်တောက်ချာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမတို့ရဲ့ radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်ဒီညမှာအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9303ညနဲ့လိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တောက်ကြညရဲ့အစီအစဉ်မှုကကျမစုမမရှင်
။မင်္ဂလာပါရှင်။ BNN ရဲ့ပေါင်းကကင်းဝေးကြပါစေ။ကျမခင်ဖြူထွေးပါ။ယူကရိန်းကိုစစ်ရေးအကူအညီတွေတိုးမြှင့်ပေးနိုင်ဖို့အတွက်နိုင်ငံပေါင်း50ကျော်ကကာကွယ်ရေးဝန်ကြီးတွေဒီကနေ့ဂျာမနီနိုင်ငံမှာဆွေးနွေးကြပါတယ်။နောက်ဒီထိုင်းဒုတိယဝန်ကြီးချုပ်နဲ့မြန်မာစစ်ကောင်စီအကြီးအကဲဒီကနေ့နေပြည်တော်မှာတွေ့ဆုံပြီးတော့နယ်စပ်ရေးရာကိစ္စတွေကိုအဓိကဆွေးနွေးခဲ့တဲ့အကြောင်းစစ်ကောင်စီပြောခွင့်ရကပြောပါတယ်။ကဘာတဝမ်ကမွတ်စလင်တွေကတော့ဒီကနေ့အပွဲတော်ဆင်နွှဲနေကြပါတယ်ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်တဲ့တဲ့တွေနဲ့အတူဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဗစီကြီးရွာလေးချောင်းတိုက်ခိုက်မှုအပေါ်မှာလူအများပြားသေဆုံးခဲ့တဲ့အပေါ်ဝန်ထဲချောင်းဖော်ပြခဲ့တဲ့အတွက်သတင်းသမားတရုတ်ဆောင်တဲ့အဆိုတော်တို့ကိုတက်မတော်အကြီးညိုပြအောင်လှုံ့ဆော်မှုပုံမှန်905ကကြီးနဲ့အမှုဖွင့်ပြီးတော့ဖမ်းဆီးထိန်းသိမ်းထားပါတယ်
ဥတုံင်းစီရာဒီကြီးဝါဖြစ်တင်နဲ့ပတ်သက်ပြီးတော့ Facebook မှာသူရေးလိုက်တဲ့ post တစ်ခုနဲ့ညှိသွားတယ်လို့ပြောတယ်။ရှူရီသိန်းနံရဲ့ကျင်းရှင်မင်းလေးလေးကြီးကပြီးမှလို့ပြောနေရတာတော့
တရားရုံးနဲ့နှီးဆက်သူကပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်စုံနဲ့အတူလေချောင်းကနေထပ်ပြီးတော့အတိုက်ခိုက်ခံရတဲ့ဗစီကြီးကျွော်ကိုစစ်ကောင်စီတပ်ကမီးနဲ့ဝင်ရှို့လို့တရွာလုံးနီးပါးမီးလောင်ကျွမ်းနေရတဲ့အခြေအနေဖြစ်နေပါတယ်ရှမ်းပြည်နယ်ဘက်ကစစ်ရေးပဋိပက္ခတွေကိုလည်းနားဆင်ရပါမယ်အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျွန်မစုမတင်ဆက်ပေးပါမယ်ရှင
်ယူကရိန်းကိုရုရှားကကျူးကျော်တာတစ်နှစ်ကျော်လာတဲ့အချိန်အထိယူကရိန်းပေါ်မှာနိုင်ငံတကာရဲ့အကူအညီထောက်ပံ့မှုတွေရော့ချမသွားပဲအခိုင်အမာဆက်ပြီးတော့ရှိနေသေးပါပဲလို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကပြောပါတယ်။ဝန်ကြီးအော့စတင်ဦးဆောင်ပြီးတော့ဂျာမနီနိုင်ငံမှာရှိတဲ့အမေရိကန်လေတပ်အခြေစိုက်စခန်း Ramstein မှာဒီကနေ့ကျင်းပတဲ့ယူကရိန်းကာကွယ်ရေးဆိုင်ရာချိတ်ဆက်ဆောင်ရွက်မှုအဖွဲ့အစည်းအဝေးအတွင်းမှာရုရှားသမ္မတပူတင်ရဲ့လွတ်ရက်ကိုဆက်ပြီးတော့ကန့်ကွက်သွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအော့စတင်ကပြောဆိုပါတယ်။
We reject Putin's grand vision of a world where tyrants get to assault their peaceful neighbors.
ညီညာနဲ့အင်းနီချင်းနိုင်ငံတွေကိုအာဏာရှင်တွေကနှိပါထိပါနှောက်ယှက်ခြင်းတိုင်းနှောက်ယှက်ပြီးလက်နက်နဲ့အာဏာယူသိမ်းပိုက်ဖို့ကြိုးစားတဲ့ပူတင်ရဲ့ဒီလိုအမြင်မျိုးကိုကျွန်တော်တို့ကန့်ကွက်ပါတယ်ဆိုပြီးတော့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ပြောသွားတာပါ။ဒီကနေ့ဆွေးနွေးပွဲအထွေမှာယူကရိန်းအတွက်လေကြောင်းရန်ကာကွယ်ရေးစစ်လက်နက်ခဲယံပစ္စည်းတွေပံ့ပိုးရေးနဲ့ဒီလိုအထောက်ပံ့တွေယူကရိန်းကိုအဆင်ပြေပြေပေးပို့နိုင်ရေးကိစ္စတွေကိုအတိကဆွေးနွေးခဲ့ကြတဲ့အကြောင်းလဲဝန်ကြီးအော့စတင်ကပြောပါရယ်ယူကရိန်းနိုင်ငံအကူအညီလိုအပ်နေသည်၍ဆက်ပြီးတော့ပေးသွားမယ်အကြောင်းလဲအားလုံးအတွက်ဘေးကင်းလုံခြုံမှုရှိတဲ့တရားဥပဒေစိုးမိုးမှုကိုအခြေခံတဲ့နိုင်ငံတကာဥပဒေတွေကိုအတူလက်တွဲကာကွယ်သွားကြမယ်အကြောင်းလဲသူကပြောဆိုသွားပါရယ်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခတ်ခဲ့ပြီးတဲ့နောက်နိုင်ငံတကာအနေနဲ့ယူကရိန်းကိုကူညီပေးနိုင်မှုအတွက်နိုင်ငံပေါင်း50ကျော်ကကာကွယ်ရေးဝန်ကြီးတွေပါဝင်ပြီးယူကရိန်းကာကွယ်ရေးဆိုင်ရာချိတ်ဆက်ဆောင်ရွက်မှုအဖွဲ့ကိုဖွဲ့စည်းထားတာပါဒီကနေ့ဟာဒီအဖွဲ့ဖွဲ့စည်းတာတနည်းပြည့်တဲ့အချိန်ချင်းဖြစ်ပြီးတော့ဒီကနေ့ကျင်းပတဲ့အစည်းအဝေးကတော့17ချိန်မြောက်ကာကွယ်ရေးဝန်ကြီးတွေတွေ့ဆုံကြတာဖြစ်ပါတယ်ရှင်
ဆူဒန်နိုင်ငံမှာဒီကနေ့မနက်6နာရီကနေစတင်တဲ့82နာရီကြာယာယီအပြစ်ခတ်ရက်စဲရေးကိုအင်အားကြီးပြည်သူစစ် RSF အဖွဲ့ကသဘောတူကြောင်းဒီကနေ့တောက်ကြနေမှာကြေညာလိုက်ပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့ရမဒန်ဥပုသ်လရဲ့နောက်ဆုံးရက်ဖြစ်တဲ့ Eid ပွဲတော်ကိုမွတ်စလင်မိသားစုတွေအတူတကွဆင်နွှဲခွင့်ရဖို့နဲ့လူသားချင်းစာနာမှုအနေနဲ့နိုင်ငံသားတွေစစ်ပွဲနဲ့ဘေးလွတ်ရာကိုပြောင်းရွှေ့နိုင်မှုအခွင့်အရေးပေးတာလို့ကြေညာချက်မှာဖော်ပြပါရှိပါတယ်။ဒါပေမဲ့ဆူဒန်စစ်တပ်ဘက်ကတော့အပြစ်ခတ်ရက်စဲရေးကိုလိုက်နာမယ့်လက္ခဏာမပြသေးပါဘူး။အဲ့ဒီစစ်တပ်ဗိုလ်ချုပ်ကြီးအဗ်ဒဲဖာဂျာဘာဟန်ကတော့အာဏာသိမ်းထားတဲ့သူတို့စစ်တပ်အနေနဲ့အရက်ဖက်ကဥဆောင်တဲ့အုပ်ချုပ်ရေးစနစ်ကိုပြောင်းလဲဖို့ကြတိပေးတဲ့အကြောင်းဒီကနေ့ဗီဒီယိုမေကွန်းပြောတယ်ဆိုပြီး AP မှာဖော်ပြပါဗျ။ဒီဒေါ်တွေမှာပဲစစ်ပွဲတွေအတွင်မှာပိတ်မိနေကြတဲ့အရက်သားတွေဘေးကင်းစေရင်းနဲ့အထောက်ပံ့တွေပေးပို့နိုင်ရေးအတွက်ရမန်ဒန်ဥပုသ်လကုံဆုံးတဲ့အထိမ့်မတ်ဖြစ်နေ3ရက်ကြာချက်ချင်းယာယီအပြစ်ခတ်ရက်စဲကြဖို့ကိုလည်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကြာသပတေးနေ့ကမြစ်တာရက်ခံပါတယ်။တစ်ချိန်ထဲမှာပဲကုလသမဂ္ဂအတွင်းမှူးချုပ်ကအာရပ်နိုင်ငံများအဖွဲ့ချုပ်အာဖရိကနိုင်ငံများတပ်မကအာဖရိကအရှေ့ပိုင်းနိုင်ငံများဖွံ့ဖြိုးရေးအဖွဲ့တို့အပြင်ဩဇာလွှမ်းမိုးမှုရှိတဲ့ဒေသရင်းနိုင်ငံတွေကခေါင်းဆောင်နေနဲ့လဲဆူဒန်နိုင်ငံအရေးကိုအွန်လိုင်းကနေဆွေးနွေးခဲ့ကြပါတယ်ရှင်။
ဗ ဗြိတိန်ဒုတိယဝန်ကြီး Dominic Raab ကတော့ဒီကနေ့ယာရုကနှုတ်ထွက်သွားပါတယ်။ဝန်ထမ်းတွေအပေါ်မှာမတရားသဖြင့်အနိုင်ကျင့်ဆက်ဆံတာတွေရှိခဲ့တယ်ဆိုတဲ့သူ့အပေါ်တိုင်ကြားချက်တွေနဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေစတင်ချိန်မှာပဲအခုလိုနှုတ်ထွက်လိုက်ကြပါ။ဒုဝန်ကြီးချုပ် Raab ရဲ့နှုတ်ထွက်စာကိုစိတ်မကောင်းစွာနဲ့ပဲလက်ခံခဲ့တဲ့အကြားဝန်ကြီးချုပ် Rishi Sunak ကဒီကနေ့ပြောပါတယ်။ဒုဝန်ကြီးချုပ်လက်ဖြင့်တရားရေးဝန်ကြီးလက်ဖြစ်တဲ့ Dominic Raab ဟာတရားရေးဝန်ကြီးဌာနမှာတာဝန်ထမ်းခဲ့ချိန်မှာရောအရင်ကနိုင်ငံသားရေးဝန်ကြီးတာဝန်နဲ့ EU ဥရောပသမဂ္ဂတွေကနေ UK နိုင်ငံခွဲထွက်ရေးဆိုင်ရာဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ချိန်တွေတုန်းကဝန်ထမ်းတွေအပေါ်မှာအနိုင်ကျင့်ဆက်ဆံတာတွေရှိခဲ့တယ်ဆိုတဲ့တိုင်ကြားချက်၈ခုကိုဗြိတိန်ဝန်ကြီးချုပ် Sunak မနေ့ကလက်ခံရရှိခဲ့ပြီးတော့နောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲဒုဝန်ကြီးချုပ် Raab နှုတ်ထွက်သွားတာဖြစ်ပါတယ်။သူ့အပေါ်စွဲချက်တွေဟာမှန်မှန်ကန်ဘူးလို့တော့ Raab ကညင်းဆိုထားပါတယ်တိုင်ကြားချက်တွေကနှစ်ခုကိုတရားရုံးကလက်ခံလိုက်တဲ့အကြောင်းနဲ့တကယ်တမ်းသူ့အပေါ်ဆွဆွဲမှုတွေကအခြေမြစ်မရှိတဲ့အကြောင်း Raab ကပြောဆိုထားပါတယ်။အခုချိန်မှာသူ့တာဝန်ကနှုတ်ထွက်တယ်ဆိုတာကဒီလိုတိုင်ကြားချက်တွေတရားဝင်ဖြစ်လာရင်နှုတ်ထွက်မယ်လို့သူ့အရင်တုန်းကကတိပေးထားတဲ့အတိုင်းလှုပ်ဆောင်တာသာဖြစ်တယ်လို့ Dominic Raab ကပြောဆိုပါရရှင်
။အစ္စလမ်ဘာသာဝင်တွေရဲ့ Ramadan ဥပုသ်လရာသီကုန်ဆုံးတဲ့အထိမ်းအမှတ်အနေနဲ့အစ်ပွဲတော်တွေကိုကမ္ဘာနိုင်ငံနေရာတချို့ကမွတ်စလင်တွေကမနေ့ကြာသပတေးနေ့ညနေခင်းတည်းကစပြီးတော့ကျင်းပနေပါဗျ။ဆူဒန်နိုင်ငံကတိုက်ပွဲတွေယီမင်နိုင်ငံမှာဖြစ်ပွားခဲ့တဲ့လူအစုလိုက်ပြိမိပြီးတော့တေဆုံးခဲ့တဲ့ဖြစ်ရပ်တွေကြောင့်စိတ်မကောင်းစရာအဖြစ်ပျက်တွေကလည်းအစ်ပွဲတော်ရဲ့ကျင်းပနေတဲ့ကာလမှာပေါ်ပေါက်ခဲ့ပါဗျ။ကမ္ဘာတချို့နေရာတွေကမွတ်စလင်နိုင်ငံတွေမှာတော့ပြန်လည်တင့်မြတ်ရေးကြိုးပမ်းမှုနဲ့ပြိပခါတွေကြားဆေးဆက်ညှိနှိုင်းမှုစူးစမ်းတဲ့လုပ်ရပ်တွေရှိပါဗျ။နှစ်ပေါင်းများစွာပြိပခါဖြစ်ပွားခဲ့တဲ့အီရန်နဲ့ဆော်ဒီအာရေဗီးယားကြားပြီးခဲ့တဲ့လတုန်းကပဲတမန်ဆက်ဆံရေးပြန်ပြီးတော့ထူထောင်ဖို့သဘောတူခဲ့တယ်လို့ယီမင်မှာလည်းအီရန်တို့နောက်ခံကြောထောက်နောက်ခံပေးထားတဲ့ဟူတီသဘုံတွေနဲ့အစိုးရတပ်တို့ကြားမကြသေးခင်ကပဲဆန္ဒမျိုးတော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ရမန်ဒန်ကာလအတွင်းကမ္ဘာတစ်လွှာကအစ္စလမ်ဘာသာဝင်တွေမိုးလင်းကနေညံ့နေအထိအစာမစားဘဲနဲ့ဥပုသ်သီလစောင့်ကြတာပါအစ္စလမ်ဘာသာဝင်တို့ရဲ့တတ်မှတ်ချက်ရဲ့ပြက်ကလေးအရာတတ်မှတ်တာရှိတယ်လို့လကိုမြင်ရတဲ့အချိန်ကနေစပြီးတတ်မှတ်တာကြောင့်လဲတနိုင်ငံနဲ့တနိုင်ငံဥပုပ်လာယာတိတတ်မှတ်တဲ့အချိန်ပြီးဆုံးချိန်ကကွာခြားပါတယ်နောက်အစိုးရနဲ့ဘာသာရေးအဖွဲ့တို့ကြားဥပုပ်ယာတိကုံဆုံးချိန်တတ်မှတ်တဲ့ကာလကလည်းသဘောထားကွဲလွဲမှုရှိပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါခင်ဗျာ။
တောက်ကြညချမ်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံရေးကြားရေးဝန်ကြီးလည်းဖြစ်တဲ့ဂျွန်ပရာမော့ဝီနိုင်ဟာဒီကနေ့နေ့လယ်ပိုင်းကမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးတော့နေဆက်ရေးရာကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြတဲ့အကြောင်းမြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်
။အဓိကတော့ကျွန်တော်နိုင်ငံနယ်စပ်တည်ငြိမ်ရေးကြိုင်းနဲ့တရားဥပဒေစိုးမိုးရေးပါပဲ။ဒါတော့နိုင်ငံကျွန်တော်ပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ်။ပူးပေါင်းဆောင်ရွက်မယ့်အပေးစိတ်တွေတော့ကျွန်တော်ဝန်ကြီးဌာနတွေနဲ့လည်းဆွေးနွေးဖို့ရှိပါတယ်။ဒီဌာနတွေနဲ့လည်းသူတို့ဒါလှုပ်ဆောင်တဲ့ပူးပေါင်းဆောင်ရွက်နေတဲ့လုပ်ငန်းတွေရှိပါတယ
်။လက်တလောဒီထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ဘက်မှာတိုက်ပွဲတွေပြင်းထန်နေပြီးမြန်မာဒုက္ခသည်တွေထိုင်းနိုင်ငံဘက်ခြမ်းကိုအလုံးရင်းနဲ့ထွက်ပြေးလာတွေရှိနေတဲ့အချိန်မှာပဲအခုလိုတွေ့ဆုံကြတာဖြစ်ပေမဲ့လို့ဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးတာရှိမရှိ VOA ကမေးမြန်းတာမှာတော့ဦးကျော်စောမင်းထွန်းကဒီကြောင်အသေးစိတ်ဆွေးနွေးတာမရှိတဲ့အကြောင်းပြောပါရစေ။နေဆက်တင်ငြိမ်ရေးကိစ္စကိုသာအထူးကထားပြီးအရင်ကတည်းကနှစ်နိုင်ငံကြားမှာရှိထားတဲ့လုပ်ငန်းစဉ်တွေဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့ဆွေးနွေးခဲ့ကြတာဖြစ်တဲ့အကြောင်းနဲ့နှစ်နိုင်ငံကြားတရားမဝင်လက်နက်ရဝယ်မှုလူကုန်ကူးမှုကိစ္စတွေကိုအသေးစိတ်ဆွေးနွေးခဲ့တာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောပါရစေရှင်။
ဂျပန်နိုင်ငံတိုကျိုမြို့ကယာစုကီနီဖျားเจ้าကိုဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကဒီကနေ့အဆောင်ရောင်ပူဇော်ပစ္စည်းတွေပေးပို့ခဲ့တာနဲ့ဂျပန်လွှတ်တော်အမတ်တွေအဲ့ဒီဖျားเจ้าကိုတွားရောက်ခဲ့တဲ့ပေါ်တရုတ်နိုင်ငံကကန့်ကွက်ပြစ်တင်လိုက်ပါတယ်။ယာစုကီနီဖျားเจ้าနဲ့ပတ်သက်ပြီးတော့ဂျပန်တို့ရဲ့မလျော်ကန်တဲ့အပြုအမူကိုတရုတ်ကပြက်ပြက်သားသားကန့်ကွက်တဲ့အကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရ One Way Bin ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အပအဝင်စစ်ပွဲတွေအတွင်းအသက်ဆုံးခဲ့ရတဲ့ဂျပန်စစ်သူရဲကောင်းတွေစစ်သည်တွေကိုဂုံပြူတိဆောက်ထားတဲ့ယာစုကီနီဖျားเจ้าဟာတစ်ချိန်တုန်းကဂျပန်တို့ကျူးကျော်တိုက်ခိုက်တာကိုခံခဲ့ရတဲ့တရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေအတွက်ကတော့ ဂျပန်ရဲ့စီးရီးရန်လိုမှုတင်ဂေတာဖြစ်ပါတယ်။လူပေါင်း2သန်းခွဲလောက်အသက်ဆုံးခဲ့ရတဲ့ဒုတိယကမ္ဘာစစ်အတွင်းလူသက်ရာဇဝတ်သားတွေကိုဂုံပြုထားတဲ့ဖျားကြောင်လို့ဆိုပြီးတော့အထူးသဖြင့်ဂျပန်နဲ့ဒီဂျပန်အပေါ်မှာတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကပြင်းပြင်းထန်ထန်ကန့်ကွက်ကြတာဖြစ်ပါတယ်။နှွေဦးရာသီပွဲတော်စတင်တဲ့အခုလိုအချိန်တိုင်းမှာဂျပန်ခေါင်းဆောင်တွေအစိုးရအရာရှိတွေဟာအဲ့ဒီဖျားကြောင်ကိုနှစ်စင်သွားရောက်လို့ရှိတယ်လို့အဲ့ဒီလိုသွားရောက်တဲ့အချိန်တိုင်းမှာလည်းတရုတ်နဲ့တောင်ကိုရီးယားတို့ကကန့်ကွက်ပါတယ်။ဂျပန်ဝန်ကြီးချုပ်ကတော့ဒီနှစ်ဖျားကြောင်ကိုကိုယ်တိုင်မသွားပါဘူး။ဘာသာရေးအရဝတ်ပြုစုထောင်းတဲ့ပူဇော်ပစ္စည်းတချို့ကိုသာပေးပို့ခဲ့ပါတယ်။ဒါပေမဲ့ဒါဟာလည်းလက်ခံနိုင်ရာမရှိဘူးဆိုပြီးတရုတ်ကကန့်ကွက်ပါတယ်ရှင်။
တရုတ်နိုင်ငံဟာနိုင်ငံတကာစီးပွားသတ်မှတ်ချက်တွေကိုဆန့်ကျင်ပြီးတော့ထိုင်ဝမ်ရေလက်ကြားရဲ့လက်ရှိအနေအထားကိုတစ်ဖက်သက်ပြောင်းလဲပြစ်နေတယ်ဆိုတဲ့ဆွတ်ဆွဲချက်ဟာအခြေမြစ်မရှိသလိုနောက်ဆက်တွဲအန္တရာယ်တွေဖြစ်လာနိုင်တဲ့ဆွတ်ဆွဲပြောဆိုမှုဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးချင်ကန်းကတုံ့ပြန်လိုက်ပါတယ်ထိုင်ဝမ်အရေးမှာတခြားနိုင်ငံတွေကဝင်ရောက်ဆွတ်ဖက်နေတာဖြစ်တယ်လို့လည်းဒီနေ့ရှန်ဟိုင်းမြို့မှာကျင်းပတဲ့တရုတ်နိုင်ငံခင်မီတိုးတက်ရေးနဲ့ကမ္ဘာဆိုတဲ့ဆွေးနွေးပွဲအတွင်းမှာတရုတ်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုပါတယ
်破坏国际规则单方面改变现状破坏台海稳定的
ဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပြက်ပြားအောင်လုပ်နေတဲ့သူဟာတရုတ်မဟုတ်ပါဘူး။ထိုင်ဝမ်ကခွဲထွက်ရေးသမားတွေနဲ့ထိုင်ဝမ်ကျွတ်လွတ်လပ်ရေးအကြောင်းပြပြီးအခွင့်ကောင်းယူနေကြတဲ့လက်တဆုပ်စာနိုင်ငံတချို့ကသာနိုင်ငံကစီးပွားသတ်မှတ်ချက်တွေကိုဆန့်ကျင်ပြီးထိုင်ဝမ်ရေးလက်ကြားမှာတည်ငြိမ်မှုပြက်ပြားအောင်လုပ်နေတာဖြစ်တဲ့ဆိုပြီးတရုတ်နိုင်ငံသားရေးဝန်ကြီးချင်ကန်းကပြောဆိုသွားတာပါ။ထိုင်ဝမ်ရေးနဲ့ပတ်သက်လို့မီးနဲ့ကစားနေကြတဲ့သူတွေဟာနောက်ဆုံးမှသူတို့ကိုယ်သူတို့မီးလောင်ပျက်စီးရလိမ့်မယ်လို့လည်းသူကပြင်းပြင်းထန်ထန်ပြောဆိုသွားပါတယ်။ထိုင်ဝမ်ကျိုးဟာတရုတ်ပြည်မကြီးရဲ့အဓိကအရေးပါတဲ့ကဏ္ဍမှာရှိတယ်လို့ထိုင်ဝမ်အရင်းနဲ့ပတ်သက်လို့တရုတ်ဘက်ကစစ်ဆက်အလျှော့ပေးဖို့မရှိဘူးဆိုပြီးတော့လည်းနိုင်ငံသားရေးဝန်ကြီးဂျင်ရှန်ကသတိပေးပြောဆိုသွားပါတယ်။ထိုင်ဝမ်ပြည်ပခါနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့အနောက်နိုင်ငံတချို့ကထိုင်ဝမ်ဘက်ကထောက်ခံမှုပြကြတဲ့အပေါ်မှာတရုတ်ကကန့်ကွက်ထားတာဖြစ်ပါတယ်ရှင်။
အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာတော့ကမ္ဘာလုံးဆိုင်ရာဗုဒ္ဓဘာသာထိပ်သီးညီလာခံကြီးကိုကြာသပတေးနေ့ကစတင်ပြီးတော့နှစ်ရက်တာကျင်းပနေပါဗျ။ဒီကနေ့ခေတ်လက်ရှိရင်ဆိုင်နေတဲ့စိန်ခေါ်မှုအခက်အခဲအတွေးခေါ်လောကအမြင်နဲ့ကျင့်သုံးတွေကိုတုံ့ပြန်ရေးဆိုတဲ့ခေါင်းစဉ်နဲ့ကျင်းပနေတဲ့ကမ္ဘာဗုဒ္ဓညီလာခံကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။ကမ္ဘာကြီးဟာစစ်ပွဲစီးပွားရေးမတည်ငြိမ်မှုရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ရင်ဆိုင်တွေ့ကြုံနေရပေမဲ့အဲ့ဒီအခက်အခဲတွေအလုံးကိုရင်ဆိုင်ဖြေရှင်းနိုင်တဲ့အဖြစ်ကိုလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကမှတ်တမ်းတင်ခဲ့တဲ့ဗုဒ္ဓမြတ်စွာဘုရားရဲ့အဆုံးအမဟောကြားချက်ထဲမှာတွေ့နိုင်ပါတယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံအပါအဝင်ဗုဒ္ဓဘာသာနိုင်ငံတွေနဲ့နိုင်ငံပေါင်း30ကျော်က150ကျော်တက်ရောက်နေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံယဉ်ကျေးမှုဝင်ကြီးဌာနနဲ့နိုင်ငံတကာဗုဒ္ဓဘာသာအဖွဲ့ချုပ်တို့ပူးပေါင်းကျင်းပတဲ့ပွဲကိုတော့မြန်မာနိုင်ငံကတည်တခုဆရာတော်အရှင်ညာနိတရာလည်းတက်ရောက်ပါတယ်။ဘူတန်၊မွန်ဂိုလီးယား၊နီပေါ၊တောင်ကိုရီးယား၊ဩစတေးလျနဲ့မက္ကဆီကိုနိုင်ငံတို့ကဗုဒ္ဓဘာသာဝင်တွေနဲ့တန်ဃာတော်တွေတက်ရောက်ပါတယ်။မြန်မာနိုင်ငံမှာလည်း2004ခုနှစ်ကအလားတူကမ္ဘာဗုဒ္ဓဘာသာထိပ်သီးညီလာခံကျင်းပခဲ့ပူပါတယ်ရှင်။တောက်ကြညာရဲ့ထိပ်တန်းရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျမစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြညာရဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ဗစီကြီးကျေးရွာစစ်တပ်လေကြောင်းတိုက်ခိုက်မှုမှာဝန်ထဲကြောင်ဖော်ပြခဲ့တဲ့အတွက်သတင်းသမားတယုတ်ဆောင်နဲ့အဆိုတော်တို့တရားစွဲဆိုခံရတဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာလူသိများတဲ့သတင်းသမားဦးကျော်မင်းဆွေတယုတ်ဆောင်မေပကြီးနဲ့အဆိုတော်ရွှေဤသိန်းတန်တို့ကိုတက်မတော်အကြီးညိုပြက်အောင်လှုပ်ဆောင်မှုပုံမှန်905ကကြီးနဲ့အမှုဖွင့်လိုက်ပါတယ်။ဗစီကြီးကျေးရွာပေါ်မှာစစ်တပ်ကလေကြောင်းတိုက်ခိုက်မှုအတွင်ပြည်သူအများအများတေဆုံးခဲ့ပြီးတဲ့နောက်ဝန်ထဲကြောင်လူမှုကွန်ရက်တွေမှာဖော်ပြခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့10ရက်လောက်ခရဲကသူတို့သုံးဦးစလုံးဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။အခုတော့တပ်ဆိုင်ရာမြို့နယ်ရဲစခန်းတွေမှာသူတို့ကိုပြန်လည်ပို့ဆောင်ထားပြီးတော့တရားစွဲဆိုဖို့ပြင်ဆင်နေတဲ့အကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့မမ်းမြဒဇင်အောင်ကတင်ပြပေးပါမယ်ရှင်။
ဧပြီလ17ရက်နေ့ကဗစီကြီးကျေးရွာပေါ်စစ်တပ်ကလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဝန်ထမ်းကြောင်လူမှုကွန်ရက်တွေပေါ်မှာတင်ငယ်ပြီးတဲ့နောက်မှာလူသိများတဲ့သတင်းသမားဦးကျော်မင်းဆွေတရုတ်ဆောင်မေပကြီးနဲ့အဆိုတော်ရွှေဤသိန်းနှံတို့ကိုစစ်ကောင်စီကပုံမှန်905ကနဲ့အမှုဖွင့်လိုက်တာဖြစ်တယ်လို့တရားရုံးနဲ့နှိဆက်သူတူက VOA ကိုပြောပါတယ
်။ဦးကျော်မင်းဆွေကတို့ကမ္ဘလူလေးအဒီကျေးရွာဖြစ်စဉ်နဲ့ပတ်သက်ပြီးတော့ Facebook မှာသူရေးလိုက်တဲ့ post တစ်ခုနဲ့ညှိသွားတယ်လို့ပြောတယ်။အကျော်ရေးဝင်ပြီးမင်းများတော့စံချောင်းမျိုးမှရေစခန်းကိုအပ်လိုက်တယ်။ချက်တကြီးပုံမှန်95 desk ကြီးနဲ့စွဲထားတယ်လို့ပြောတယ်။အတူတူပဲဟိုရှရီသိန်းနံရဲ့ကျောင်းရှင်မင်းကြီး
လေးပကြီးရဲ့ကိန်းမလေးရဲ့သူတို့နှစ်ယောက်ကတော့နောက်တော့မှာသူတို့လည်းငါကကာကြီးနဲ့ဆွဲကြပါလေဆိုတယ်
သူတို့သုံးဦးရဲကမေပကြီးနဲ့ရွှေသိန်းနှံတို့ကိုဧပြီ17ရက်ဦးကျော်မင်းစွေကိုဧပြီ12ရက်နေ့ကအာနာပိုင်တွေကခိတခေါ်ယူမေးမြန်းမှုအတွက်လို့ဆိုပြီးတော့ခေါ်ယူသွားတာဖြစ်တယ်လို့ပြောပါတယ်။ဖမ်းဆီးခံရသူတွေကိုရန်ကုန်မြို့အောင်တပြေစစ်ကြောရေးမှာဆယ်ရက်ကြာအောင်စစ်ဆေးခဲ့ပြီးတဲ့နောက်မှာအခုတော့တက်မတော်အကြီးညိုပြက်အောင်လှုပ်ဆောင်မှုပုံမှန်905ကတက်ပြီးတော့တရားစွဲတာဖြစ်ပါတယ်။ဦးကျော်မင်းစွေကိုစမ်းကြောင်းမြို့နယ်ရဲစခန်းမေပကြီးနဲ့ရွှေသိန်းနှံတို့ကိုမြောက်တကုံမြို့နယ်ရဲစခန်းတို့ကိုဧပြီ20ရက်ကြာသာပြီးနေ့ညပိုင်းကပြန်လည်ပို့ဆောင်ချုံနှောင်ချပြီးတော့အမှုဖွင့်လိုက်တာဖြစ်ပါတယ်။မတ်ရွှေသိန်းနှံရဲ့မိသားစုကိုဆက်သွယ်ရမှာတော့လက်တလောဘာမှမဖြေချားလို့လို့ VOA ကိုတုံ့ပြန်ပေမဲ့ဖမ်းဆီးခံရတာမှန်ကန်ကြောင်းအတည်ပြုပါတယ်။ကျန်တဲ့မတ်မေပကြီးတို့မိသားစုကိုတော့ VOA ဘက်ကဆက်သွယ်ဖို့ကြိုးစားနေပါတယ်။ဥကျော်မင်းဆွေမေပကြီးနဲ့ရွှေသိန်းနှံတို့ကိုပစီကြီးကြေးရွာလေချောင်းကတိုက်ခိုက်ခံရတဲ့ပတ်သက်လို့ဝန်ထမ်းချောင်းလူမှုကွန်ရက်မှာဖော်ပြတာဟာအကြမ်းဖက်မှုကိုအားပေးရာရောက်လို့ဖမ်းဆီးပါဆိုပြီးစစ်ကောင်စီကိုထောက်ခံသူတွေက Telegram Channel တွေကနေပြီးတော့လှုံ့ဆော်ခဲ့တာတွေရှိပါတယ်။အဲ့လိုလှုံ့ဆော်ပြီးတော့မကြခင်မှာပဲသူတို့တွေဖမ်းဆီးခံရတာဖြစ်ပါတယ်။ဥကျော်မင်းဆွေဟာ The Voice Weekly အပတ်စဉ်ထုတ်ကြတဲ့ Editor ချုပ်ဖြစ်တာဝန်ယူခဲ့သူဖြစ်ပြီးတော့ပြည်တွင်းမှာသတင်းစာဆရာတူဖြစ်လူသိများသူလည်းဖြစ်ပါတယ်။2019ခုနှစ်က82နှစ်မြောက်တက်မတော်နေ့ကိုဂုဏ်ပြုတဲ့ပြည်တော်စုတစ္ဆာဆိုတဲ့ရုပ်ရှင်ဇာတ်ကားကိုကြည်တော်စုတစ္ဆာဆိုပြီးတော့ The Voice သတင်းစာမှာဖော်ပြခဲ့လို့အဲ့ဒီအချိန်က Editor ချုပ်ကိုကျော်မင်းဆွေကိုဆက်သွယ်ရေးဥပဒေပုံမှန်66ကကြီးသတင်းမီဒီယာဥပဒေပုံမှန်25ခါရုံနဲ့စစ်တပ်ကအမှုဖွင့်ဖမ်းဆီးခဲ့ပြီးတဲ့နောက်ပိုင်းမှာငွေကြေးအမားခံနဲ့တရသေးပြန်လွတ်လာခဲ့ပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလည်းမကြာခဏခေါ်ယူမေးမြန်းမှုတွေရှိခဲ့ပါတယ်။မေပကြီးကတော့တရုတ်ဆောင်တူဖြစ်ပြီးလက်ရှိမှာစီးပွားရေးလုပ်ငန်းတချို့အတွက်အွန်လိုင်းကနေဓာတ်ရိုက်ထုတ်လွှင့်ပြီးတော့ဈေးရောင်းချပေးနေသူဖြစ်ပါတယ်။အစိုးရရွှေသိန်းနှံကတော့မြန်မာနိုင်ငံကအထင်ကရကွယ်လွန်သူအစိုးရကြီးတွန်တေးသိန်းတန်ရဲ့သမီးဖြစ်ပြီးသူကိုယ်တိုင်လည်းတေးသချင်းများစွာတီးဆိုပြီးတော့နာမည်ကြီးတဲ့အစိုးရတူလည်းဖြစ်ပါရဲ့ရှင်
။ဒါကတော့ပစီကြီးကျေးရွာလေးချောင်းတိုက်ခိုက်မှုမှာဝန်ထမ်းချောင်းဖော်ပြခဲ့တဲ့အတွက်သတင်းသမားတူတရုတ်ဆောင်တဲ့အစိုးရတို့တရားစွဲဆိုခံနေရတဲ့အခြေအနေကိုမမျက်တစင်အောင်ကတင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်။တဆက်သေးပါပဲ။လေးချောင်းကနေထပ်ပြီးတော့အတိုက်ခိုက်ခံရတဲ့ပစီကြီးရွာရွာလုံးကျွတ်မိထက်ရှုခံရတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ကံဘလူမျိုးနဲ့ပစီကြီးကျေးရွာကိုစစ်ကောင်စီတပ်တွေကကြာသာပတေးနေ့ကလေးချောင်းနဲ့ထပ်မံပစ်ခတ်ခဲ့ပြီးတော့ရွာထဲကိုဝင်ရောက်ပြီးတော့မီးရှို့ခဲ့တဲ့အတွက်တရွာလုံးနီးပါးမီးလောင်သွားတယ်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။အင်အား100ကျော်လောက်ရှိတဲ့စစ်ကြောင်းနှစ်ကြောင်းဟာပစီကြီးရွာတစ်ဝိုက်မှာစစ်ရေးလှုပ်ရှားနေတာကြောင့်ရွာပြင်မှာပုန်းရှောင်နေရတဲ့စစ်ဘေးရှောင်ပြည်သူတွေဟာမကြခဏနေရာဒေသကိုပြောင်းရွှေ့နေရတယ်လို့ပြောပါတယ်။ပစီကြီးရဲ့အနီးတစ်ဝိုက်မှာလည်းစစ်ဘေးရှောင်9000ကျော်လောက်ဟာတောက်တုံးရည်နဲ့အရေးပေါ်အကူအညီတွေလိုအပ်နေပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်စုမြတ်မွန်ကပြောပြပေးပါမယ်ရှင်။
ကံဘလူမြို့နယ်တွေကအင်ဂျင်200ကျော်ရှိတဲ့ပစီကြီးကျေးရွာကိုမနေ့ဧပြီလ20ရက်နေ့တုန်းကစစ်ကောင်စီကလေကြောင်းကနေထပ်မံပစ်ခတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာအင်အား200လောက်ရှိတဲ့စစ်ကြောင်းကဝင်ရောက်မီးရှို့ခဲ့ပါတယ်။ပထမအကြိမ်လေကြောင်းတိုက်ခိုက်ခံခဲ့ရတဲ့ကရွာသားတွေဘေးလွတ်ရာပုန်းရှောင်နေကြလို့ထိခိုက်သေးဆုံးသူတော့မရှိခဲ့ပါဘူး။ဒါပေမဲ့မီးရှို့ခံရလို့ရွာလုံးကျွတ်နီးပါးမီးတဲ့ပါသွားတယ်လို့မလဲတိုက်နယ်ကာကွယ်ရေးတာဝန်ခံကိုပလာကြီးကအခုလိုပြောပြပါတယ်။
အာရွာထဲကိုညပိုင်းကညနေပိုင်းကဝင်တယ်ဗျဝင်ပြီးတော့သူတို့မီးဝင်ရှို့တယ်ထင်တယ်ဗျမီးတွေကတော့တစ်ရွာလုံးလောင်သွားပြီညကအထိကိုလောင်နေတော့ဗျတညလုံးလောင်တာပဲမနေ့ကမနေ့တည်းလောင်နေမီးရတယ်ခြေကြိုက်တော့မရှိဘူးမှမရှိဘူးဆိုတော့ဒါပေမဲ့မီးကတော့လောင်သွားပြီညအထိလောင်နေတော့ဆိုတော့ကျွန်တော်လည်းခုချိန်ကြီးတော့သွားကြည့်လို့မရသေးဘူးကြောက်ကြောက်နေတာကြောင့်ရွာကတော့ပြာကျလောက်ပါပြီ
ပစီကြီးရွာနီးတပွိုက်မှာရှိတဲ့စစ်ကြောင်းတွေဟာရွာထဲဝင်ပြီးတော့မကြခင်မှာပဲရွာရဲ့မြောက်ဖက်နဲ့အရှေ့ဘက်ကိုပြန်ထွက်သွားကြတယ်လို့လည်းပြောပါရတယ်။အဲ့ဒီစစ်ကြောင်းတွေဟာစစ်ဘေးရှောင်တွေနေလေးရှိတဲ့ရွာရဲ့အပြင်ဘက်ကတောထဲမှာရှိတဲ့တဲတွေဘက်ကိုလှည့်ပတ်သွားလာနေတာကြောင့်စစ်ဘေးရှောင်တွေကိုမကြခဏနေရာပြောင်းပေးနေရတယ်လို့လည်းကိုပလာကြီးကဖြတ်ပြောပြပါရတယ
်။နှာချောင်းကွဲတာကဒီညကသူတို့ဝင်ပြီးတော့မှမြောက်ဖက်ကိုထွက်တာတဲ့ကြောင်းများအရှိတ်ကိုထွက်တာတဲ့ကြောင်းပစီကြီးရွာရဲ့မြောက်ဖက်ပေါ့နော်မြောက်ဖက်ကတော့တိုင်းမှာဟိုတကြောင်းကအိတ်တာပေါ့နော်တကြောင်းကရွာရဲ့နေမှာအရှိတ်ကိုထွက်တာညအဲအဲပစီကြီးရွာရဲ့မြောက်ဖက်ကဒေါ်ဆက်ထဲမှာအိတ်တယ်ဗျအိတ်ပြီးမှအခုတနေကုန်ကလည်းပတ်သွားနေပြီးတော့အဲဟိုပစီကြီးရဲ့အရှိတ်ကလက်ကြီးတော့ဆိုတဲ့ ောလိုက်ကြတယ်မှာရောက်နေတယ်သူတို့ချောင်းတွေကတော့ကျွန်တော်တို့တုံးနေရာတော့ကိုရွှေ့ထားရတယ်ကအရင်နေရာကြီးကနေမှနောက်တနေရာနေမှချက်ပြီးမလုံးကြုံလို့ပေါ့နော်လေးလေးရောင်းလာလို့နောက်ထပ်ချက်တနေရာထပ်ပြီးရွှေ့ရတယ်တုံးနေရာတော့ရွှေ့ထားရတယ်မှာအခုတော့ဆက်ရှိတော့တယ်
ပစီကြီးကျေးရွာအပဝင်စစ်ပေးရှောင်နေကြရတဲ့ရွာ900လောက်ကဒေသခံတွေဟာပထမအကြိမ်လေကြောင်းတိုက်ခိုက်မှုကြောင့်ကြောက်ရွံ့နေကြချိန်မှာစစ်တပ်ကလေကြောင်းကနေနေစဉ်ပြန်ဝဲနေတာစစ်ကြောင်းတွေအင်အားအများအပြားနဲ့ဝင်လာတာအပြင်အခုဒုတိယအကြိမ်ပစီကြီးကိုလေကြောင်းကနေပါပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်လုံခြုံရေးအတွက်ပိုးပြီးတော့စိုးရိမ်နေကြပါတယ်ပထမဆုံးစစ်ပေးလွတ်ရာပုံခိုခဲ့ကြတဲ့ကမြေချောင်းအနီးရေရနိုင်တဲ့နေရာတွေမှာနေခဲ့ကြရပေမဲ့ဆေးရည်လှုပ်ရှားမှုတွေနဲ့လေချောင်းတိုက်ခိုက်မှုတွေကြောင့်နေရာထပ်ပြောင်းနေကြရတဲ့အတွက်တောက်တုံးရေနဲ့အခက်အခဲကြုံနေကြရပါတယ
်ခက်ခဲတယ်ဗျအဓိကတော့ရေထဲမှာနေရာကြီးလည်းပြတ်တယ်ဆိုတော့ကြီးရလွားရတာနဲ့ဆိုရေခက်ခဲတော့တော်တော်ပြင့်နေတယ်စားစရာတောက်စရာဆိုတော့ကျွန်တော်ပြီးနေလို့ရတယ်ရေစွာတော့မရဘူးဗျရေခက်ခဲတော့တော်တော်ပြင့်နေတယ်ဒီချောင်းကတော့တော်တော်ပြီးတော့နေရတော့ပြတချို့တော့ဒီလဲနဲ့သွားတိုက်ရတာတွေရှိတယ်တချို့ချောင်းသားပြတ်ပြီးမှလက်ရက်တွဲလေးတူးတူးလို့ရတဲ့နေရာများလို့ပြီးပြမှတုံနေရတဲ့နေသားတွေရှိတယ
်အခုလိုမျိုးຫນွေကလာမှစကိုင်းတိုင်းနဲ့မကွေးတိုင်းတွေကဒေသတွေဟာအပူတံကိုပြင်းပြင်းထန်ထန်ခံစားနေကြရတာမို့အမိုးအကာမဲ့နေကြရတဲ့ဆစ်ပေးချောင်းတွေဂျမ်းမာရေးပြဿနာတွေဖြစ်လာမှကိုလည်းကူညီပေးသူတွေကစိုးရိမ်နေကြပါတယ်စုစုပေါင်းဆစ်ပေးဒုက္ခသည်9000ကျော်အတွက်အမိုးအကာတဲဆောက်ပေးဖို့အတွက်အမိုးအကာတွေအရေးပေါ်လိုအပ်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ
်။အပူဒဏ်လည်းမခံနိုင်ကြဘူးပေါ့နော်။ကျန်းမာရေးနေထိုင်တာလည်းတိတ်ပြီးအဆင်မပြေဘူး။နေခင်းကိုရမ်းပူရဲ၊ညာလင်းကျောင်းမြေကြီးပေါ်အေးရတဲ့နေထိုင်တော့ဟိုကျန်းမာရေးနေထိုင်တဲ့နောက်ပိုင်းအခုအချိန်ကျတော့မထိခိုက်ဘူးသော။နောက်ရကြရင်တော့ကျွန်တော်တော်တော်လေးထိခိုက်နိုင်တဲ့နေထိုင်ရှိတော့ရဲ့။ပြီးရင်တတိယဝေးလည်းများတယ်။ကလေးငယ်နဲ့တတိယဝေးလည်းများတာဆိုတော့အဆင်မပြေတော့တော့ရဲ့။ရက်လေးနည်းနည်းကြာသွားတယ်။ခုညာတိုင်းကတော့ဒီမိုးချိန်တာလေးမိုးရွာတာကြီးတော့ရှိတယ်အဓိကတော့မိုးကလည်းမရသေးဘူးပြကျွန်တော်တို့အလုံးလောက်ပြေးနိုင်တဲ့နေထားလည်းမရှိဘူးဆိုတော့အဆင်မပြေတာလည်းတော့အများကြီးပဲပြရဲဟို
ဧပြီလ7ရက်နေ့ကလေကြောင်းကနေတိုက်ခိုက်ခံရမှုအတွင်းမှာပြည်သူ190ကျော်သေဆုံးခဲ့ပါတယ်အဲ့ဒီထဲကပစီကြီးကျေးရွာအပါအဝင်အနီးအနားကျေးရွာ900လောက်ကဒေသခံ9000ကျော်လောက်ဟာအဝတ်အထည်စားတောက်ရေးအတွက်လိုအပ်တဲ့ရိတ်ခါစတာတွေတခုမှမယူနိုင်မင်းနဲ့ကိုလွတ်ယုံထွက်ပြေးခဲ့ကြရတာကြောင့်နေရေးစားရေးတောက်ရေးတွေမှာအတော်ကိုဒုက္ခရောက်နေကြတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့ဝင်တွေကပြောကြပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာအဲ့ဒီဒေသချေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလှုပ်ဆောင်နေတယ်လို့ဆိုပြီးတော့မြန်မာစစ်တပ်ကဆွတ်ဆွဲပြီးတိုက်ခိုက်မှုတွေကိုလုပ်နေတာဖြစ်ပါတယ်ရှင်
။လေကြောင်းကနေထပ်ပြီးတော့အတိုက်ခိုက်ခံရတဲ့ကံဘလူမြို့နယ်ပစီကြီးချေးရွာရွာလုံးကျွတ်မီးရှို့ခံရတဲ့အခြေအနေကိုမဆုမြတ်မွန်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်ဘက်ကစစ်ရေးပဋိပက္ခတွေအကြောင်းကိုတင်ပြပေးခြင်းပါတယ်။အရင်ဆုံးတော့ရှမ်းပြည်နယ်နောင်ချိုဘက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုပြောပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်တွေမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်။ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနေရာယူထားတဲ့လေသမားကောင်းဆောင်ဆရာဆန်ခိုအောင်ခဲ့ဘူးရာတမိုင်းဝင်ကြောက်ကူနားတဝိုက်ကစစ်တပ်ဒေသခံတွေကိုစစ်တပ်ကနေဖယ်ရှားခိုင်းနေပါတယ်။ဒါကြောင့်မို့လို့ဒီကြောက်ကူအနီးမှာရှိတဲ့ခိုခိုကျေးရွာကပြည်သူ900ကျော်လောက်ဟာတင်းရှောင်နေကြရပါတယ်။ဒီကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငင်းချန်ကပြောပြပေးပါမယ်ရှင်
။နောင်ချိုမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲတွေဟာအခုလဧပြီလ5ရက်လောက်ကစပြီးပြန်လည်ဖြစ်ပွားခဲ့ပြီးတော့ဒီကနေ့တောက်ကြနေအထိပြင်းထန်နေသေးပါဟုတ်ခိုကျေးရွာနီးကအင်္ဂလိပ်ကိုတော်လှန်ခဲ့တဲ့တောင်သူလယ်သမားခေါင်းဆောင်ဆရာဆန်ခိုအောင်ခဲ့ရာကြောက်ကူနဲ့မဝေးတဲ့ဟုတ်ခိုကျေးရွာကပြည်သူတွေကိုစစ်တပ်ကနေရာပြောင်းရွှေ့ခိုင်းနေတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီကူထဲမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနေရာယူထားတာကြောင့်တိုက်ခိုက်ဖို့ပြင်နေပုံရတယ်လို့ဒေသခံတူက VOA ကိုအခုလိုပြောပါတယ
်။ဟုတ်ခိုကျေးရွာမြို့မှာဆရာဆန်အိမ်ထဲထိုင်မှုကြီးရှိတယ်။အဲသူကလေရင်နဲ့ဘုံကျတော့ဒီကြေးကအဲဒါကိုခိုးရဲဆိုပြီးတော့အဲ့တိုင်ကဘုံကျဲကိုခုဒေတာခက်ကိုဖယ်ခိုင်းနေတယ်။သူလေးနေချင်းကျော်ဟာကျဲတယ်သူဖယ်ခိုင်းနေတာ။တိုင်ကဆီအောင်ရင်းမှုအမွေနဲ့ဆိုဒီရင်းမှုဝိဒါနာလာပြီးတော့တရားဝင်တတ်မှတ်တော့ဒီဥပဒေဆိုတာလက်ထက်ပေါ့။
တောက်ကြနေမနဲ့ခရဲကဟိုခိုကျေးရွာအနီးတစ်ဝိုက်ကိုလည်း30ရွာဘက်ကနေလက်နက်ကြီးနဲ့ပစ်ခတ်နေတယ်လို့လည်းပြောပါတယ်။တခြားဒေတာကန်တူကတော့ဟိုခိုကျေးရွာနဲ့အနီးနားကရွာတွေဟာမင်းညနေကလေးကတိန့်ချောင်နေတာတွေရှိကြောင်းအခုလိုပြောပါတယ
်ခုခုနဲ့ခုကတော့တဝက်ကဒီကကနေမင်းညနေကဒီအဲတခြားဆက်ကိုချိန်ခိုင်းထားတယ်ဗျချိန်နေကတော့ဒီအခုချိန်နေလက်လက်ကြည့်တာနေရောဒီ ဟက်ကြီးတွေရောလေလို့အများကြီးလို့ဝဲနေအမေကလည်းဒီသွားနေတယ်ဟောဘုန်းတန်လားမိကြီးကလာတော့မသိဘူးတော့အုံးအုံးနဲ့တော့ကြားနေရတာပဲဟောအခုကိုဘက်ကကြားတာဗျဒီချောင်းနေတဲ့လူတွေကတော့900လောက်တော့ရှိနေတယ်ခင်ဗျာကိုကိုတရားရတော့မဟုတ်ကြအဲ့နာကြီးကလူချိတ်ဆက်ကတခြားရတွေရောရှောင်းကနေတော့အရာကိုကျွန်တော်တိတိကျကျမပြောတတ်ဘူးတော့
ဒီလဇန်ပိုင်းကတည်းကတိုက်ပွဲတွေပြန်လဲပြင်းထန်လာတာနဲ့စစ်ကောင်စီကလေကြောင်းကတိုက်ခိုက်တာတွေကြောင့်ဟုတ်ခို30တန်ဖိုးစတဲ့ကြေးရွာအုပ်စုအတွင်းကရွာပေါင်း10ရွာလောက်ကပြည်သူတွေဟာစစ်ဘေးလွတ်ရာနောင်ချိုနဲ့ပြင်ဦးလွင်စတဲ့မြို့ပေါ်တွေနဲ့တခြားကြေးရွာတွေကိုတင်းရှောင်နေရပါတယ်။တောင်သူလယ်သမားခေါင်းဆောင်ဂလုံးဆရာဆန်ဟာပဲခူးတိုင်းတာယာဝတီမြို့နယ်ကနေစတင်ပြီးအင်္ဂလိပ်အစိုးရကိုတော်လှန်ခဲ့တာမှာနောက်ပိုင်းအရေးနိုင်ပြီးတဲ့နောက်ချမ်းပီနယ်နောင်ချိုမြို့ကိုတင်းရှောင်ခဲ့ရပါတယ်။1932ခုနှစ်ဩဂုတ်လအတွင်းနောင်ချိုမြို့နယ်ဟိုခိုကျေးရွာအနီးကထုံးကြောက်ကူအတွင်းမှာဖမ်းဆီးခံခဲ့ရပါတယ်ခင်ဗျာ
ဒါကတော့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်ထဲမှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုကိုငင်းညံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်တည်းပါပဲရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ကစစ်ရေးပဋိပက္ခအခြေအနေတွေကိုလည်းတင်ပြပေးကြပါတယ်ရှမ်းကယားနယ်စပ်မှာပြီးခဲ့တဲ့မတ်လအတွင်းတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပြီးတော့အခုချိန်ထိကြိုကြားကြိုကြားဆက်ပြီးတော့ဖြစ်ပွားနေပါတယ်နေ့စဉ်နီးပါးဒေသမတည်ငြိမ်မဲနဲ့တနက်တန်တီးကြားနေရကြတဲ့ကြောင့်ရွာသူရွာသားတွေကနေအိမ်ကိုမပြန်ရဲကြသေးပါဘူးဒါအပြင်လက်နက်ကြီးအသုံးပြုတိုက်ခိုက်မှုတွေကလည်းခက်စိတ်စိတ်ဖြစ်လာတယ်လို့စစ်ရှောင်းတွေကပြောပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ပြောပြပေးပါမယ်ရှင်
ကယားပြည်နယ်ဒေသခေါ်ကင်းနီပြည်နယ်ဒီမော့ဆိုမြို့နယ်အရှိတ်ဘက်ချမ်းဒွန်ကြီးခုကျေးရွာအနီးကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ကင်းနီပူးပေါင်းတပ်ဖွဲ့တွေကြားဧပြီလ16ရက်နေ့ကစပြီးဒီကနေ့အထိနေ့စဉ်တိုက်ပွဲဖြစ်ပွားနေကြောင်းကင်းနီအမျိုးသားများကာကွယ်ရေးတပ် KNDF ကဒီကနေ့ညနေပိုင်းမှာကြေညာချက်ထုတ်ပြန်ပါတယ်ဒီမော့ဆိုဘော်လခဲဖဲခုံပင်လောင်စတဲ့မြို့နယ်တွေမှာတိုက်ပွဲဖြစ်ကြပြီးတိုက်ပွဲအတွင်းစစ်ကောင်စီကလေကြောင်းကနေပစ်ကူတိုက်ခိုက်မှုတွေနေ့စဉ်နေပါလှုပ်လာတယ်လို့ဆိုပါတယ်တိုက်ပွဲအတွင်းစစ်ကောင်စီဘက်ကအများပြားထိခိုက်သေးဆုံးပြီးလက်နက်ခဲယမ်းတွေအများအများလဲသိမ်းဆည်းရမိကြောင်း KNDF ကပုံနဲ့တကွလူမှုကွန်ရက်စာမျက်နှာတွေမှာထုတ်ပြန်ထားပါတယ် KNDF ထုတ်ပြန်ချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးဒီမော့ဆိုမြို့နယ်အနောက်ဖက်ချမ်းမှာကြီးကြီးမားမားတိုက်ပွဲမရှိပေမဲ့လည်းစစ်ကောင်စီဘက်ကလက်နက်ကြီးတွေအသုံးပြုပြီးတောက်လျှောက်ပစ်ခတ်နေတယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်
လနေ့ကြီးတန်ရတော့တာမြန်တော့ပဲအစီအမရတော့မင်းကြီးဘူးပဲကြောက်မှာပေါ့တော့တိုက်ပွဲတွေတော့စာမင်းရောကျေးလာပါပြီစိတ်စိတ်လေးချင်တာမျိုးတွေတော့ပြင်ရှိတော့တယ်နဲ့လနေ့ကြီးကြည့်တာတော့ခက်စိတ်ပဲရှေ့ပစ်ချမ်းလာပဲပူချစ်တယ်အခုကလနေ့ကြီးကတော့ရှေ့ရောအနောင်ရောလို့ပဲပြီးနေတာ
အလားတူပဲပြီးခဲ့တဲ့မလကတိုက်ပွဲပြင်းထန်ခဲ့တဲ့ပင်လောင်းမြို့နယ်နမ်လင်းကျေးရွာတဝိုက်မှာအခုချိန်ထိတနတ်တန်လေးကြားနေရတဲ့အကြောင်းစစ်ဆောင်ကူညီသူတဦးကပြောပါတယ
်အချိန်ကြီးကငင်းချက်မငင်းချက်ပြင်းသိမ့်မပြန်ရဲ့ကြတဲ့ရင်းလုံးလုံးမငင်းဘူးပြောရလဲတနတ်တန်ကကျလိုက်ဟိုကကျလိုက်နဲ့မပြန်ရဲ့ကြတဲ့ရင်းလေးဟာတော့တော့နည်းနည်းရစ်ချီတော့တိတ်အချိန်ကြီးလိုဖြစ်နေတာပေါ့အင်းကတော့
တိုက်ပွဲအတွင်းမှာပါဝင်တက်ခတ်ခဲ့တဲ့ဒီမော့ဆိုမျိုးနဲ့ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံတဦးကတော့ပြင်းထန်တဲ့ပစ်ခတ်မှုမျိုးမဟုတ်ပဲတိုက်ပွဲငယ်လောက်ပဲအများရန်လို့လို့ဖြစ်ပွားနေတာလို့ပြောပါတယ
်။နည်းနည်းပါးပါပြစ်ခတ်တော့ရှိတယ်ဗျနော်။ကြီးကြီးမားမားတော့မဖြစ်ဘူးဗျနော်။အဲ့လိုချင်းလေးမှရှိတယ်ဗျ။အနည်းချင်းပြစ်ခတ်တော့ဘယ်တော့ပဲရှိတယ်ဗျ။ကုထက်ကုဖက်ကကုဖက်လည်းသူမကြောက်မတဲ့တော့ကုထက်လည်းကိုလည်းရှင်းမတော့ဘူးဗျနော်။အဲ့နေသားရင်ဆိုင်တစ်ခါနဲ့တစ်ခါရင်ဆိုင်ရအောင်ပဲရှိတယ်ဗျ။အဲ့ဖက်မှာဆိုတော့ဟိုများတော့ဗျနော်။သူတောင်းစလုံးလို့အဲ့ဖက်မှာလေအဲ့ထက်မှာဆိုတော့3-4နေရာလို့ဒီလိုလေးနေရာကြီးထားရပေါ့နော်
တိုက်ပွဲပြင်းထန်ခဲ့တဲ့နေရာတွေမှာစစ်ကောင်စီဘက်က3-4နေရာလောက်တပ်ဆွဲထားပြီးစီရေးအခြေအနေတင်းမာနေစေဖြစ်တယ်လို့ဆိုပါတယ်တိုက်ပွဲကြောင့်ဖဲခုံမြို့နယ်နဲ့ပင်လောင်းမြို့နယ်အစတောင်မဲတင်လုံပြင်ပင်ပုံတောင်စလုံးမြောက်စလုံးကျေးရွာနဲ့နမ်လင်းကျေးရွာတို့ကလူဦးရေ6000တဲ့မနဲ့အိုးအိမ်စွန့်ခွာဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်ခင်ဗျာ
ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ကဆေးရည်အခြေအနေကိုကိုဇော်ဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုဒ္ဓဆောင်လင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ VOA American အတန်ရဲ့တောက်ကြညအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံတဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line 2 meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါရဲ့နော် VOA America တရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့ April 22ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနာရီဘက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်April 17ရက်နေ့ကစကိုင်းတိုင်းကမ်းဘလူးမြို့နယ်ဗစီကြီးကျေးရွာမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်40နီးပါးအပါအဝင်လူပေါင်း190ကျော်အသက်ဆုံးခဲ့ရပါတယ်ထိတ်လန့်စရာဒီအဖြစ်ဆိုးကြီးကိုကိုရိုင်းမျက်မြင်ကြုံတွေ့ခဲ့ရပြီးတော့သားသမီးငယ်လေးတွေနဲ့အတူမိသားစုဝင်တွေပါဆုံးရှုံးခဲ့ရတဲ့အမျိုးသမီးတချို့ရဲ့ပြန်လည်ပြောပြချက်တွေနဲ့လက်ရှိသူတို့ဘလို့အခြေအနေတွေကိုကြော်ဖြတ်ရင်ဆိုင်နေရတယ်ဆိုတာတွေကိုဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကစူးစီးတင်ဆက်ထားတာရှူစားနာဆင်ပါရှင်
40နီးပါးအပါအဝင်လူပေါင်း190ကျော်သေဆုံးခဲ့ရတဲ့စကိုင်းတိုင်းကမ်ဘလူးမြို့နယ်ဗစီကြီးကျေးရွာလေကြောင်းတိုက်ခိုက်မှုဟာမြန်မာနိုင်ငံမှာဆက်ရနာသိမ်းမှုနောက်ပိုင်းအရက်သားတွေအစုလိုက်ပြုံလိုက်သေဆုံးမှုအများဆုံးလေကြောင်းတိုက်ခိုက်မှုဖြစ်ပါတယ်။ဘယ်သူဘယ်ဝါမခွဲခြားနိုင်လောက်အောင်ခန္ဓာကိုယ်အစိတ်အပိုင်းတွေတစားစီဖြစ်သွားကြတဲ့သူတွေဒီကုလုံးမိလောင်သေဆုံးခဲ့ရတဲ့သူတွေအများပြားရှိခဲ့တာပါ။မိနစ်ပိုင်းအတွင်းလူရနဲ့ချီသေဆုံးခဲ့ရတဲ့ထိတ်လန့်စရာတိဖြစ်ဆိုးကြီးကိုကိုယ်တိုင်ကြုံတွေ့ခဲ့ရပြီးခင်မွန်းတယ်နဲ့အတူသားသမီးနဲ့အောင်ဆုံးရှုံးခဲ့ရတဲ့အမျိုးသမီးတူကအခုလိုပြောပြပါတယ်
။မအဲ့နေရာကျမတို့အိမ်မှာထိုင်နေတာပါဘုရားဟောမလဲပြီးတော့ကျမနေရာတဲ့ခြေနေရာကျမအဲ့ကြတော့သူတို့တစ်ချက်ချတော့အိုင်နာမှာပါကျမအိမ်နေရာနီးနီးလေးပါ။ကျမအိမ်နဲ့နီးနီးရောဟုံးကလေးဆိုရဲကျမလည်းဘာမှမမြင်ရတော့ဘူးဒီကိုလုံးကြီးတက်ပြီးကျမကလည်း၆ထဲဆင်းပြီးတာပါ။၆ထဲဆင်းပြီးပြီးတော့တရားတကားဟာသတိတွေရောက်လာပြီးတော့ပြကြတော့တာပဲကျမတို့လည်း၆ထဲဝင်နေရတာ။အားလည်းရွာတဲ့ဇူးညံပွက်သွားတာပါပဲကလေးတွေကလည်းအိုင်နာပြစ်စလက်ခတ်ဒီမယောက်ကြရောကလေးနှစ်ယောက်ရပါတော့ယောက်ျားလေးက6နှစ်မိန်းကလေးက7နှစ်မျိုးတွေကလည်းအများကြီးပါပဲ
ကျေးရတဲ့မိသားစုတွေအများအပြားဟာအလောင်းကိုကိုယ်တိုင်ကြိုးခွင့်ရဖို့မပြောနဲ့တွေးဖို့တောင်မှမဖြစ်နိုင်ခဲ့ပါဘူးကုညီကယ်ဆယ်ရေးဆောင်ရွက်သူတွေကရှာဖွေတွေးရှိသမျှအလောင်းတွေကိုစုဆောင်းကောက်ယူပြီးစုပုံမိရှုကြိုးရတဲ့အခြေအနေဖြစ်ခဲ့တာပါအခုပြောပြတဲ့အမျိုးသမီးကိုယ်တိုင်လည်းသူမိသားစုတွေရဲ့အလောင်းတွေကိုမမြင်ခဲ့ရတယ်လို့လက်ရှိအချိန်ထိတောတောင်ထဲမှာပုံအောင်နေရဆဲဖြစ်ပါတယ်
။ခုကျမတို့အိုက်နေရတဲ့စပြီးတရက်မှလည်းကောင်းကောင်းမအေးရကောင်းကောင်းလည်းမစားရပါဘူး။ခုလည်းတောထဲမှာပုံအိမ်နေရပါတယ်။အချောင်းတို့ညောင်းကြားလျှောက်ရင်ငတ်ခံအစာငတ်ခံပြီးတော့ကျမတို့တောသူတောင်သားတွေရောတီးတဲ့အတိုင်းမှာပဲမရဲဘာမှမတတ်နိုင်ပါဘူး။အာမတန်တော့မန်ရှိော့ကျမတို့ဘာမှမလုပ်နိုင်ပါဘူး။သူတို့လှုပ်တာပဲခံနေရတာပါ။အဲ့ဒါဥမမေစာမမြောက်ကလေးလေးတွေပါတော့လေဒီမှာပူပြီးရင်နာတယ်ဝမ်းနေတယ်ဒီမှာလေအဲ့နေရာဆိုအယူမကြီးပြောက်လို့ပဲဒီမှာဘဲသွားလို့ဘဲလာမှမသိဘဲအားကိုမှမသိဒီမှာတော့မလေးညနေရောက်လာတော့တစ်ခါပြန်ပြီတော့ဒီမှာတော့မတော့ကြုံကြားချောက်ပတ်ချာကိုပုတ်လို့နေရစရာလည်းမရှိပါဘူးမရဲ့ဒီလိုခေဆိုးကြီးရမှာလေဒီမှာတော့မနေချင်ပါဘူးဒီမှာတော့မိသားစုလို့ဘဲမိသားစုမှမဖြစ်သေးတော့ပါဘူးဒီလိုကြီးလည်းတစ်ခါမှလည်းမကြဘူးကျမတို့အဲ့အတန်းကြီးကြာရင်ကြောက်ပါတယ်ဘယ်ပြေလို့ပြရမှာလဲကျမတို့မသိပါဘူးကျမတို့ရဲ့ဒီရှင်မှာကျမတို့မိသားစုဒုက္ခဖြစ်နေတော့ဘယ်မိသားစုမှလည်းဒီလိုအတွေ့အကြုံကြီးနဲ့မတွေ့သေးခြင်းမူကျမတို့ရင်ထဲမှာလည်းစူးနေနေပါတယ
်လူတွေအစုလိုက်ပြုံလိုက်သိဆုံးခဲ့ရတဲ့ဒီလေကြောင်းတိုက်ခိုက်မှုအပြီးနောက်ရက်တွေမှာလည်းစစ်ကောင်စီတပ်ဖွဲ့တွေဟာဗစီကြီးကြီးရွာတဝိုက်ကိုစစ်ရဟတ်ရင်တွေအချင်းချင်းပြန်ဝဲပြီးချင်းချောက်တာပြစ်ခတ်ကြရကြောင်းအလောင်းရှောက်ဝေးကောက်ယူတာတွေမှာအခက်အခဲဖြစ်ခဲ့ရပါတယ်။ April 19ရက်နေ့မှာတော့ကြေးရွာတဲ့အထိစစ်ကြောင်းအင်အားသုံးဝင်ရောက်ပြီးနေမြေရှင်းလင်းတာတွေပါလုပ်ခဲ့တာကြောင့်ဗ ပစည်းကြီးရွာနဲ့ပတ်ဝန်းကျင်ခြေရွာတွေကဒေသခံတွေအများအပြားဘေးလွတ်ရာတင်းရှောင်ထွက်ပြေးနေကြရတယ်လို့ကိုယ်တိုင်ကြုံတွေ့ရတဲ့သူတွေနဲ့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေက VOA ကိုပြောပြကြပါတယ်။အခုအချိန်ထိရွာကနေထွက်ပြေးတင်းရှောင်နေရဆဲဖြစ်တဲ့အမျိုးသမီးတဦးကဧပြီလ17ရက်နေ့ကဖြစ်ရက်ကိုအခုလိုပြန်ပြောပြပါဗျာ
။အဲ့ဒီကျမတို့ကကျမတို့သားမင်းတို့ကမင်္ဂလာအိမ်မှာတမျိုးလုံးတူကျန်တဲ့အဲ့လူတွေကသွားကြတာပါအဲ့ဒီကိုမင်္ဂလာအိမ်ကျန်လို့ကျမတို့ကနေရလို့လွတ်တာလို့သင်ကျမတို့လည်းအပအကုန်လုံးဝိုင်းအောင်လုပ်တာကျမတို့ကမင်္ဂလာအိမ်ထမင်းချဲဝိုင်းရိုက်လို့အော်လုံးနဲ့အတန်ကြီးကြတော့ကျမတို့ကမင်္ဂလာအိမ်ကနေဝင့်နေရကိုလက်ထားလဲကြည့်လိုက်ရောမိခိုးလုံးကြီးဘာမှမသိတော့မြင်လည်းမမြင်တော့ခွဲကြရင်ကျမသမီးရဲ့အမေရဲ့ဥကိုတယောက်ရဲ့အဲကျမမျိုးသားတော့ဆေးရုံတက်နေရဒါလည်းကြရင်တာ
ကျဲနေမိသားစုဝင်9ယောက်ကတော့အဲ့ဒီနေ့ကလေးချောင်းတက်ခိုင်းမှုအတွင်းမှာပဲတိတ်ဆုံးခဲ့တာပ
ါပါလာအဖေပါသွားတာအလိုပြောမယ်ဆိုရင်တော့ယောက်ျားဆေးရုံတက်နေတာအကိုကြီးရောအကိုလေးရောအကိုလည်းရောအကုန်ပါသွားတာအဲ့အကိုတွေရောအဲ့ကိုရည်ဒီမလေးနဲ့ရောက်တူရတဲ့စမမီသားလူကခုနှစ်ယောက်ပါအားလားသူရောနေဖို့တက်လူညီညီလည်းမညီရောဆေးရုံတက်တယ်ဆိုတဲ့လူလဲအတန်းလာကြဆေးရုံတက်တဲ့လူလားဆိုတော့ညီလည်းမညီရောဘူးတဲ့
ယုတ်တရက်ကြုံလိုက်ရတဲ့ဖြစ်ဆိုးကြီးထဲမှာမိသားစုဝင်အများအပြားဆုံးရှုံးလိုက်ရသူတွေအတွက်ပူဆွေးတော်ကားကကြီးလွန်ပါတယ်။ရွာပြန်ရင်ဒီဖြစ်ဆိုးကြီးကိုပြန်မြင်ရမှာကြောက်တယ်လို့သားသမီးတွေဆုံးရှုံးလိုက်ရတဲ့မိခင်ဖြစ်သူကလည်းပြောပါတယ်
။မြင်လို့ရွာပြန်ရင်မြင်ဝင်းကြီးရနေနေရာမှာဖြစ်တဲ့နေရာတန်းနေရတာ။ရွာရဲ့အမှုပုံရအပေါ်နေကြီးရနေတယ်အင်းဒီလိုရေးတယ်။ဒါကြမ်းကြီးရဲ့ကြာကြလို့အမေကအန
ာ။ပစီကြီးလေချောင်းတိုက်ခိုက်မှုအတွင်း9နှစ်သားအရွယ်မြင်းငယ်လေးနဲ့တမတ်ဖြစ်သူဆုံးရှုံးခဲ့ရတဲ့အမျိုးသမီးတူကတော့ဘေးကင်းကင်းနဲ့အေးချမ်းချမ်းနေခြင်းပြီလို့ပြောပါရယ်
။ကျမတို့ပြည်ပြည်လောလောနဲ့ကြောက်ကြောက်လန့်လန့်လာရလို့စေဝါလည်းမပါခဲ့ပါဘူးလို့အတားတော့တောက်ရသုံးရတွေပါစားအခါစားစားရခက်ခဲရှိရတယ်အဲ့ဒါကြောင့်လိုအပ်ပါတယ်ရှင်။နောက်ထပ်လည်းကြောက်လန့်နေရပါတယ်ရှင်။ကျင်တဲ့လူတွေအတွက်လည်းပူပင်ရပါတယ်။လုံကြုံကောင်းကောင်းမွန်မွန်လေးနဲ့လုံလုံချုံချုံလေးနေချင်တာပါအနေရကင်းနေနေ
။နောက်ထပ်ဗမိသားစုတွေမှာအခုလိုအဖြစ်ဆိုးမျိုးကြီးမကြုံရစေချင်တော့ဘူးလို့သားနဲ့သမီးဆုံးရှုံးခဲ့ရတဲ့အမျိုးသမီးကလည်းပြောပါတယ်
။ဒီမှာဖြစ်နေတဲ့ဆန္ဒလေးကတော့အကျန်လေးနေချင်ပါတယ်။သားစုမှာဒီလိုဒုက္ခကြီးနဲ့ဆင်းနေတော့ပါမှုကျမတို့ဝမ်းနေတယ်လေသူတို့ကိုဝမ်းနေသေးတယ်ကျမတို့ခံစားကြလို့လည်းဒီသားသူမှမခံစားဖြစ်တော့ဒီကျမလည်းကျမတို့အေးကြကြမနေရဘူးဆန်ကြီးကြရင်ကျမတို့ပြေးဝေးရတယ်ကျမတို့ဒီအတန်ကြီးလည်းကျမတို့မကြားချင်ဘူးဒီအတန်ကြီးကိုမကြအောင်တားဆီးပေးကြပါတောက်လျှောက်ပေးကြပါကျမတို့ဘဝနိုင်ငံကြီးလည်းဒီလိုကြီးလည်းဆက်မဖြစ်ချင်ပါဘူးကျမတို့ပြည်သူလူထုတွေလည်းကြောက်လာပါပြီသေးမကိုကိုရမရှိပါဘူးမရဲ့အားလေးတော့ပြောပေးပါကျမတို့လူမိသားစုတွေလည်းဆိုရင်တော့ကရင်တော့ဒီအုံပြတဲ့မှာဒုက္ခများစွာခံနေရတာပါကျမတို့အဲ့ဒုက္ခကြီးကိုမခံချင်တော့ပါဘူ
းထိတ်လန့်စရာအဖြစ်ဆိုးကြီးကိုကြုံခဲ့ရတဲ့ဒေသခံတွေဟာအခုအချိန်အထိစိတ်ပိုင်းရုပ်ပိုင်းလုံခြုံမှုမရှိဘဲတောတောင်တွေထဲမှာပြေးလွှာပုန်းအောင်နေကြရဆဲဖြစ်တယ်လို့မိသားစုဝင်တွေနေ့မြင်ညပြောက်အဖြစ်နဲ့ကြုံခဲ့ရတဲ့စိတ်ဒဏ်ရာတွေကတော်တော်နဲ့ကုစားလို့လွဲကူနိုင်မှာတော့မဟုတ်ပါဘူးဒီလိုမိသားစုတွေအတွက်စိတ်ပိုင်းရုပ်ပိုင်းဆိုင်ရာကူညီထောက်ပံ့မှုတွေအများအပြားလိုအပ်နေတယ်လို့စစ်ဘေးဒုက္ခသည်တွေကိုအနိကက်ကူညီပေးနေသူတွေကလည်းပြောဆိုကြပါတယ်။ကလင်းငယ်တွေအများအပြားအပါအဝင်အရက်သားပြည်သူရာနဲ့ချီတိတ်ဆုံးခဲ့ရတဲ့ပစီကြီးရွာတိုက်ခိုက်မှုဟာမြန်မာစစ်ကောင်စီတပ်ဖွဲ့တွေရဲ့လူသားလူတရက်လုံးအပေါ်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုမြောက်တယ်လို့ပြည်ရင်းပြည်ပလူခွင့်ရေးအဖွဲ့တွေကလည်းပြင်းပြင်းထန်ထန်ဝေဖန်ရှုံချကြပါတယ်။ပစီကြီးရွာလေကြောင်းတိုက်ခိုက်မှုဟာလူတွေရဲ့အသက်တွေနဲ့နိုင်ငံတကာဥပဒေတွေကိုစစ်ကောင်စီကအလေးမထားဘူးဆိုတာနောက်ထပ်တစ်ကြိမ်ပြသလိုက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးလင်ဒါသောမက်စ်ဂရင်ဖီကလည်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ပစိကြီးရွာလေးကြောင်းတိုက်ခတ်မှုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းဗ ဗြိတိန်နိုင်ငံရဲ့တောင်းဆိုမှုနဲ့မြန်မာအရေးအရေးပေါ်တကပိတ်ဆွေးနွေးပွဲခေါ်ယူခဲ့ပြီးမြန်မာနိုင်ငံနဲ့ပတ်သက်တဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2669 ကိုလက်တွေ့အကောင့်ထဲပေါ်ဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်သံမတ်ကြီးတွေကလည်းတိုက်တွန်းတောင်းဆိုခဲ့ကြပါတယ်အရက်သားပြည်သူတွေကိုပါပြစ်မှတ်ထားတဲ့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေဟာစစ်ရာဇဝတ်မှုကျူးလွန်တဲ့လက္ခဏာတွေဖြစ်ပြီးနိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်တယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကလည်း VOA ကိုပြောပါရယ်ဒီအခြေအနေတွေကိုရပ်တန့်ဖို့နိုင်ငံတကာတိုင်ဝမ်ကထိရောက်တဲ့ကင်တွယ်အရေးယူမှုတွေလုပ်သွားရလိမ့်မယ်လို့လည်းသူကပြောပါရယ်ပစိကြီးရွာလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ဝန်ခံထားတဲ့မြန်မာစစ်ကောင်စီကတော့အဲ့ဒီဒေတာမှာပြည်သူကာကွယ်ရေးတပ်ဖွဲ့ PDF တွေရှိနေတာကြောင့်တိုက်ခိုက်တာဖြစ်တယ်လို့တုံ့ပြန်ထားပါတယ်။လက်ရှိအချိန်ထိနေရက်မပြောင်းနိုင်ကြသေးတဲ့ဒေတာခံရက်သားတွေကတော့တိုက်ခိုက်မှုတွေအားလုံးရက်ပြီးအေးအေးချမ်းချမ်းအိမ်ပြန်နေထိုင်ခွင့်ရဖို့ကိုပဲပြောလင့်နေကြတယ်။ဆူရာကိုတင်ပြရှင်းနေပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်။ကျမတင်ပြပေးပါရှင်။
ကင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သုတဆုံလေးအမေရိကန်တခွေစီစဉ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုမှာကြောင်းလာတက်ရင်နဲ့ကွန်ပျူတာနဲ့ဘွဲရခဲ့ပေမဲ့စက်ပြေလုပ်ငန်းကိုဝါသနာပါတဲ့အတွက်ကားပြင်ဆိုင်ဖွင့်ပစ်တာလို့ကိုမင်းခေါင်ထွန်းကပြောပါရယ်။မေရီလန်းပြည်နယ်ဘော်တီမိုးဧရိယာမှာဖွင့်နေထားတဲ့မင်းကားပြင်လုပ်ငန်းအကြောင်းကိုကိုအောင်ကဒီသတင်းပတ်ရဲ့သုတဆုံလေးအမေရိကန်တခွေစီစဉ်မှာတင်ဆက်ပေးထားပါတယ်။
မိုးလင်းလို့စားတော့ပြီးရနဲ့ကိုမင်းကောင်ထွန်းကသူ့ကားပြင်ဆိုင်ကို10မိနစ်လောက်ကားမောင်းပြီးတော့သွားပါတယ်လုပ်ငန်းဝင်ကိုရောက်ရောက်ချင်းဘာတွေလုပ်တယ်ဆိုတာကိုအခုလိုပြောပြပါတယ
်ဆိုင်ထဲရောက်အောင်ကျွန်တော်တို့ရင်ဆောင်လုပ်တာကဒီ air compressor ဒီ air compressor ကလုတ်ကိုဖွင့်ပြီးတော့ဒီ compressor ram ram ဆက်ရတော့เนาะကျွန်တော်ဆိုင်လုံးဒီရရပြီးတာလေကျွန်တော်ဒီ air gun တော့ဘာလို့အကုန်လုံးအတွက်ကို compressor နဲ့ပဲဖြစ်တယ်သူသူစီရိုးရေလိုအရမ်းရန်ဆက်နေတာရေအမြင်တော့ပေါ့တယ်စီရလည်းအမြင်နဲ့ဆက်ရဟုတ်ကဲ့ဒီ pressure bar ကိုနော် pressure bar လည်းမကြောင်လို့
နော်ဒီကျွန်တော်ကဆို lift ငါမရှိရပါဘူး lift player ဒီ operation နေပေါ့နော်ဒီကျွန်တော်တို့ဒီ hydraulic ဒီ leak ဖြစ်လားမဖြစ်လားပေါ့နော်ဒါလေးကျွန်တော်တို့အကုန်လုံးလိုက်ကြည့်တယ်အဲ့တော့ဒီတော့ဒီ lift ခြေရဖို့ဒီပေါ့နော်ဒီဖို့တွေကျွန်တော်တို့ပုံမှန်ဆိုလို့ရှိရင်တော့တစ်လတစ်ခါတိုက်တယ်ဒီ unlock တို့ lock တို့ပေါ့နော်ဒီ lock တွေဆိုတာဒါလေးလုံးလုံးပေါ့နော်ခါကြောင့်လို့ဆိုဒီကားတွေပါချမှာဆိုရင်ဒီကောင်လုံးမလုံးဘူးဆိုလို့ရှိရင်လည်းသူဟိုဆိုပြက်လာချင်အောင်ဒါဆိုချလိုက်ပေါ့နော်ဒီ hydraulic play တွေရဲ့နော် hydraulic လေဒီလိုတော့ကျွန်တော်ပေါက်လာမပေါက်လာဒီဘားတွေအကုန်ဆက်ရအောင်နော်နော်ဒီဘိုးတွေဒီဘိုးတွေဝင်တဲ့အကုန်လုံးဆက
်1999ခုနှစ်မတ်လမှာအမေရိကကိုကြောင်းတက်ဖို့ကိုမင်းကောင်ထွန်းရောက်လာခဲ့တာပါ။ဟိုတုန်းကတော့အမေရိကအနောက်ဘက်ချမ်းမနေခဲ့ပြီးတဲ့နောက်အတိအကျွမ်းတဦးနဲ့အတူကားပြင်ဆိုင်ပူရဲဖွင့်ဖို့အမေရိကအရှေ့ခြမ်းကမေရီလန်းပြည်နယ်ဘော်တီမိုးဧရိယာကိုရောက်လာခဲ့တာပါ။
ကျွန်တော်ဒီကားပဲကျွန်တော်လေ့လာနေဆိုကျွန်တော်မိမရဲ့ဟိုရက်ဆွေရမျိုးဦးလေးတယောက်ပါဒီမှာကားဟိုဥစားပါတော့ကားဒီလာရှစ်မှာလုံနေလို့ကျွန်တော်ကြားတော့သူနဲ့ကျွန်တော်နဲ့2006မှာတွေ့တော့သူကပြောသွားတော့ဦးတို့အတူတူဖွင့်ကြအောင်လားပေါ့နော်အဲ့ဒါဆိုဖွင့်မှာပေါ့အဲ့ဒါနဲ့ကျွန်တော်လည်းအဲ့ဒီအတွက်ကို plan နေလို့ပတ်စံနေစုပြီးတော့3နှစ်လောက်ပေါ့နော်2010ဟိုဥစားလောက်မှာကျွန်တော် August မှာရောက်တယ်ဘော်ဒမိုးရောက်တယ် 2010 August မှာဟုတ်ကဲ့အဲ့ရနေပြီးတော့ကျွန်တော်ဆိုင်နဲ့ဖွင့်မှာဒီ November လောက်မှာဖွင့်နေတယ်ကျွန်တော်3လလောက်တော့ခဏလှဲကြည့်လိုက်တယ်။ normal လောက်မှပြန်တယ်။ normal ပြီးတော့17 12ပေါ့နော်။သူနဲ့2နှစ်လောက်လုပ်လိုက်တယ်။လုပ်ပြီးတော့ဦးလေးရလေအချောင်းမျိုးကြောင့်သူလည်းပြိမယ်ဆိုတော့ကျွန်တော်မပြိပါနဲ့ကျွန်တော်ဆက်ယူလိုက်မယ်ပေါ့နော်။ကျွန်တော်လည်းဟိုဘော်ဘယ်ဘယ်ဟိုရဲစုံပြီးတော့ပေါ့နော်။ risk ယူပြီးတော့ကျွန်တော်ဆက်ဖွင့်မယ်။ကျွန်တော်လည်းအဲ့လိုကြီးမကြွန်းသေးဘူးလုပ်တာအဲ့တော့မကြွန်းသေးတော့ကျွန်တော်အနေနဲ့ဒီလိုပဲပေါ့နော်ဟိုစာအုပ်တွေဖတ်ဟိုဟာတွေလို့ပေါ့နော်ကျွန်တော်တင်ဆက်မြင်ဆက်အရေးရပဲအဲ့လိုပဲကြည့်ပြီးတော့ကျွန်တော်ဒီလိုပဲရက်တည်လာရတော့ဟုတ်ကဲ့
သူ့ရဲ့ဆိုင်မှာဘာတွေဝင်ဆောင်မှုပေးလဲဆိုတာကိုလည်းအခုလို့ရှင်းပြပါရယ
်ကျွန်တော်ရဲ့ပင်ကတော့ဟိုပင်တိုင်း job ကတော့ဒါမှ main ဟိုစားကတော့ street inspection ပေါ့နော်ဒါပေမဲ့ဟိုဒါပေမဲ့ဒီလိုလာနေခိုင်းလေကျွန်တော်အကုန်လုံးသူစားပစ်လုပ်ပေးပါတယ်ကျေလွယ်တယ်ဆိုတော့ inspection မှာပဲဒါတွေကပါသွားပြီကားရစီလာရင်ကျွန်တော်ကတော့ဘယ်လိုလုပ်လဲဆိုတော့စီလာလဲလဲကျွန်တော်အကုန်လုံးစစ်ပစ်လိုက်တယ်ဘာမှမယူဘူးเนาะဒါ free ဟို inspection ပေါ့ဘလုံးတစည်းလုံးကိုရှိတဲ့ခါပေါ့မီးကျွန်တော်စစ်တယ်ဆိုလို့ရှင်ဟိုအနည်းလေး25မျိုးလောက်စစ်ရတော့ suspension လို့ brake လို့ပါတော့အဲ့ဒါကိုကျွန်တော်ကဒီ ဟိုအကြမ်းမြင့်ပါတော့ကာစီစီလဲတဲ့အချိန်အပေါ်တင်တဲ့အချိန်မှာကျွန်တော်အကုန်လုံးပြီးသွားအောင်ချက်တဲ့နဲ့ဒီ tire rod ဘောကြွိုင်းအကုန်လုံးစစ်ပေးလိုက်တာပေါ့နော်ကျွန်တော်မိနစ်20လောက်အတွင်းပေါ့နော်အဲ့ဒါတွေကြာကြည့်ပြီးတော့ကြည့်ပြီးတော့ brake တွေနည်းနေလားလိုးဖြစ်နေလားပေါ့နော် brake တွေလိုးရဲဆိုလိုတော့မလိုဘူးဆိုလည်းမလိုဘူးပေါ့နော်ဆိုရကြတော့ပေါင်းလို့ရတယ်ဆို minimum ရှိနေဆိုတော့ကျွန်တော်တော့လဲခိုင်းပါ
စီဝါရေးလုပ်ငန်းတစ်ခုရပ်တည်ဖို့အခက်အခဲတွေအများကြီးကြုံခဲ့ရတာပါဒါပေမဲ့လည်းကိုဝါသနာပါရလုပ်ငန်းကိုရေရှည်ရပ်တည်နိုင်အောင်အနစ်နာခံစ조사ခဲ့ရပုံကိုလည်းအခုလိုပြပြပါရယ
်ကျွန်တော်က business review လို့ပါတော့ကျွန်တော်တို့ခံမှန်းသားရရှိတော့ဒီ small business တစ်ခုကအလွန်ဆုံးခံ9နှစ်ပေါ့နော်တို့ဒါ 90% of the small business ကနိုင်ဒီ9နှစ်တွင်မှာပြုတ်တယ်ပေါ့နော်တို့ကတော့ဒါခံမှန်းသားဆိုတော့ကျွန်တော်တို့လည်းအဲ့လိုပေါ့ဒီဘာလို့တော့အဓိက customer ရှာရတာရယ်နော်ပဲကိုယ့်ရဲ့လုပ်ငန်းကျွမ်းကျင်မှုရအဲ့ဒါတွေကိုအားလုံးပေါင်းပြီးတော့ကို stress ကိုဘယ်လောက် stress level ဘယ်လောက်ထိခံနိုင်လဲပေါ့နော်အဲ့ဟောင်းဟောင်းကူတည်ပြီးတော့ဒီလုပ်ငန်းတစ်ခုကဟိုသူအောင်မြင်လာတဲ့ကြာဆုံးတာနဲ့ဖြစ်သွားမှာပေါ့နော်ကျွန်တော်တို့စာတုံးကဆိုလို့ရှိရင်လူမလာဘူးလေကျွန်တော်တို့ဆိုလို့ရှိရင်ဒါကျွန်တော်ရဲ့ဒီ location ကလည်းနည်းနည်းလေးလမ်းချိုးထဲမှာဝင်ရတယ် location ဆိုတော့အဲ့လိုနေထားမှာကျွန်တော်ဒီဒါပေမဲ့ကိုယ့်စီလာတဲ့ customer တယောက်ကိုနောက်တစ်ခေါက်ပြန်လာအောင်မယ်ကျွန်တော်ကဟိုဘယ်လိုပြောရလဲမဆိုတော့ဒီစာပေပေးနိုင်အောင်ကျွန်တော်စူးစမ်းရတယ်လေဒီပတ်စံငွေကြီးကအဲ့တော့အဓိကမထားဘူးပေါ့နော်ကျွန်တော်3 4 5နှစ်လောက်အထိကတော့အဲ့လိုပုံမှန်လေးပဲသွားနေရအောင်နော်ကျွန်တော်ဟိုသူများစီမှာလုပ်တဲ့လာစာလောက်ပဲရတာပေါ့နော်အဲသူများစီမှာတော်လို့ဒီလာစာပဲရတယ်တစ်ခါတဆူလာရတယ်ဆိုလို့ရှိရင်အဲ့လိုပေါ့နော်ဒီဆိုင်မိုးနဲ့တင်ပြီးသွားတယ်ဒါမျိုးကြီးလည်းရှိခဲ့ဦးတယ်ပေါ့နော်အဲကိုယ့်တက်တော့မပူပါဘူးအဲ့အဲ့လိုပဲစူးစမ်းရင်းနဲ့ပဲဒီဟိုဆိုတော့ customer တွေပုံမှန်ရလာတဲ့အချိန်လုပ်ငန်းလေးပုံမှန်လေပတ်သွားတဲ့အချိန်မှာတော့ဟိုသူများစီမှာလောက်တာတဲ့ပို့ရတဲ့အနေအထားမျိုးဖြစ်သွားတာပေါ့နော်ကျွန်တော်အဲ့လိုနည်းနည်းပေါ့ဆုမိဆောင်ပြီးတော့ဟိုတစ်ခါလေးကြာရင်တော့ကျွန်တော်ဟို customer တွေမရှိတဲ့အချိန်မှာကျွန်တော်ကားတွေသွားဝယ်ရတယ် auction တို့ပါတော့မှာလေဒါဈေးသက်သာလေးနဲ့သွားဝယ်ပြီးကျွန်တော်ပြန်ပြင်ရတဲ့အနေအထားမျိုးလည်းရှိတယ်ပြန်ပြင်ပြန်ရောင်းတာပေါ့နော်ဒီ online လေးတွေပဲပြန်တင်ပြန်ပြန်ရောင်းတာ
ကွန်ပျူတာနည်းပညာနဲ့ဘွဲရခဲ့ပေမဲ့လည်းစက်ပြင်လုပ်ငန်းကိုဝါသနာပါတာကြောင့်စမေးဘွဲထပ်ဖြည့်ပြီးတော့ကားပြင်ဆိုင်ဖွင့်ခဲ့တာ
ပါကျွန်တော်ကလေ့လာတယ်လေ့လာပြီးတော့ဒီမှာလက်တွေ့မှာသူကနှစ်နှစ်ရှိတယ်ဆိုလို့ရှိရင်အဲ့ ESC ဆိုတဲ့စာမုံဖြည့်လို့ရတယ်ကျွန်တော်ကဒီ experience 2 year ရှိတယ်ဆိုတော့ဒီဆိုင်မှာရှိတယ်ဆိုရင်သူကဟိုတယောက်ကဒီ master mechanic လို့တယောက်ကထောက်ခံပေးလိုက်ရင်ကျွန်တော်အဲ့စာမုံဝင်ဖြည့်ခွင့်ရှိတယ်ဝင်ဖြည့်ပြီးတော့ certificate ပြီးတော့ပေါ့နော်သူကတော့ဒီ၈ခုလုံးပြည့်ရအောင်သူက master လို့ပြောတယ် master mechanic ဆိုတော့เนาะဘလို associate degree လောက်နဲ့ဥစ္စာဖြစ်မလားတော့မပြောတတ်ဘူးကျွန်တော်တော့ဟုတ်ကဲ့ဘလို equivalent ဒါပေမဲ့အဓိကကတော့ဒီကျွန်တော်ဒီ mechanic job တွေကတော့ကိုယ်ရင်လုပ်တတ်ဖို့ပေါ့เนาะအဓိကကတော့အဲ့ဒါတချို့တွေကြတော့ဒီသူတို့ဒီဘွဲတွေဘာတွေရတော့ပေါ့เนาะဒီ Lincoln Tech တို့ဘာတို့ကနေလို့ဒါပေမဲ့သူတို့မလုံးနိုင်အဲ့လိုပြောเนาะသူတို့ဒီဟိုဒီ mechanical sense မရှိဘူးပေါ့เนาะအဲ့လိုပြောအဲ့လိုလေတွေ့ဦးတယ်ကျွန်တော်အားကြောင်းလေးပြီးတယ်ဒါပေမဲ့မလို့တတ်ကြအောင်အဲ့လိုမျိုးဟုတ်ကဲ
့ငယ်စဉ်ကတည်းကအထူးသဖြင့်ရင်ဆက်ပစ္စည်းတွေပြင်ဆင်ရတာကိုကြိုက်နဲ့တတ်တာကြောင့်ဝါသနာကနေတမွေးဝမ်းကြောင်းပညာဖြစ်ရွေးချယ်ပြီးအခုလိုရက်တည်နိုင်ခဲ့တာကိုလည်းသူကအခုလိုပြောပြပါရယ
်ဈေးကတော့ဟိုကျွန်တော်ဒါငငယ်လေးကဝူဆောင်ပါတော့ဒါအိမ်မက်တွေပေါ့နော်အိမ်မက်တွေဆိုငယ်ရတယ်ကျွန်တော်ကဟိုဒီဆက်တွေပါဆိုအရန်နိုင်ချင်တာအဲ့တော့ကျွန်တော်ဒီဆိုင်ကယ်လေးတွေစပိန်လေးတွေပေါ့နော်ကျွန်တော်ဟိုရန်ကုန်မှာမွေးတယ်မန္တလေးမှာကြီးတယ်မန္တလေးမှာတော့ကျွန်တော်ဆက်ပင်းမျိုးပေါ့နော်ဆက်ပင်းကျွန်တော်ခက်ကဆက်ပင်းမျိုးဆိုင်ကယ်မျိုးပေါ့နော်ကျွန်တော်အဲ့လိုငယ်လေးတဲ့ကျွန်တော်ဆက်ပင်းလေးကိုကျွန်တော်လှုပ်တယ်ပြင်တယ်အခွေးချိန်တယ်နော်အဲ့လိုမျိုးပေါ့ဟာဒီနည်းနည်းပါပြတ်သွားရဲ့ဆိုလို့ရှင်လှုပ်တယ်ပေါ့နော်နောက်ဆိုင်ကယ်ခက်ကြတဲ့ဆိုင်ကယ်လေးကိုကောင်းနေတဲ့ဆိုင်ကယ်တွေကျွန်တော်ဒီမှာဆိုစူပါကက် DT ရှိတယ်ကျွန်တော်ငငယ်ကစူပါကက်တွေအဲ့လိုပေါ့နော်ဟိုဖြုတ်တယ်ကောင်းနေလည်းဖြုတ်တယ်ကာရိုက်တာဖြုတ်စေးတယ်အဲ့လိုပေါ့နော်ဒီ DT လည်းဒီလိုပဲအဲ့တော့ဟိုစပါပလက်လဲတာပါအဲ့လိုပေါ့နော်ကျွန်တော်ကောင်းနေနဲ့အကုန်ရှောက်လို့တာပဲအဲ့ရတယ်အဲ့ဝါသနာအခုထိပေါ့နော်အဲ့မျိုးစေ့ရနေပြီးတော့အခုဒီလိုဖြစ်လာတော့နော်ဒီလုပ်ငန်းကိုရွေးမယ်လို့ရောက်ခရေရတော့စဉ်းစားမိတော့နော်ဒါပေမဲ့ဟိုလူရောက်လာဒီဘက်ကိုမလန်းနိုင်ဆိုတော့ကျွန်တော်ဆက်စချင်းအဲ connection နဲ့ကိုနေလောက်ကတော့အဲ့လိုပေါ့တခြားလုပ်ငန်းတွေမှာကျွန်တော်လုပ်နေတာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆောင်လေးအမေရိကန်တစ်ခွင်အစီအစဉ်မှာရှင်ဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ဆယ်တွေတိဆောက်တာဟာငလျင်ဖြစ်စေသလားဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါရယ်။ဆယ်ကြီးတွေတိဆောက်တာဟာမြေပြင်ကိုဝင်ပိစေပြီးတော့ငလျင်လိုမျိုးမြေရုလှုပ်ရှားမှုတွေဖြစ်စေတယ်လို့ ဘူမိနည်းပညာပညာရှင်အင်ဂျင်နီယာဒေါက်တာချစ်ကိုကိုကပြောပါတယ်ဘလို့မျိုးဆက်နွယ်တာပါလဲမြန်မာနိုင်ငံမှာတည်ဆောက်ဖို့စဉ်းစားနေတဲ့မြေဆုံဒေတာကဆယ်ရီအတွက်ရောအနည်းရရှိပါသလားဆိုတာကိုဒေါက်ခင်မျိုးသက်ကအမေးအမြန်းတင်ပြထားပါတယ
်ဆယ်ရီတည်ဆောက်တာလည်းနေလူတွေထုတ်ရှားတာပေါ့ဆက်ဆက်တာတွေကိုပတ်သက်ပြီးနည်းနည်းလေးရှင်းပြပေးပါမယ်
ဆယ်ရီတိဆောက်တဲ့ခါကြလို့ရှိရင်ဆယ်တိဆောက်မှုကြောင့်ဖြစ်ပေါ်လာတဲ့ငလျင်ဆိုတဲ့ဟာကိုစပြီးတော့သိရှိလာတာက60ခုနှစ်နောက်ပိုင်းပေါ့ငလျင်လှုပ်တဲ့အခါမှာသူကဘာဝလျောက်ဖြစ်တဲ့ငလျင်လို့လည်းလူတွေကယူဆခဲ့ကြတယ်ဆယ်ကြောင့်ငလျင်လှုပ်နိုင်ပါလားဆိုတဲ့ကိစ္စတွေကနည်းပညာတွေသိပ္ပံပညာတွေတိုးတက်လာတာနဲ့သိရှိလာခြင်းဖြစ်တယ်ဆယ်တွေအကြီးဆောက်လာတဲ့ခါကျရင်အဲ့ဒီအကြီးတွေဆောက်လို့ထွက်ပေါ်လာတဲ့ငလျင်တွေက Richter scale 6ကျော်အထိရှိဖြစ်လာတာတွေကိုသိရှိလာရတာပေါ့
ဆယ်တိဆောက်လို့ဒီနေရုအထက်ကအခြေအနေတွေပြောင်းသွားတာနော်ဘာကြောင့်ပြောင်းလဲဘယ်လိုပြောင်းလဲအဲ့ဒါကိုဘုံကြီးနိပညာရှင်ပြောင်းနေတယ်နည်းနည်းရှင်းပြပေးပ
ါဆယ်တိဆောက်လို့ဖြစ်တဲ့ငလျင်ပေါ့နော်အဲ့ဒီအောင်သူကခေါ်တာက reservoir into seismicity ဒါမှမဟုတ်လို့ရှိရင် reservoir trigger seismicity ဆိုလို့အခုနောက်ပိုင်းမှာခေါ်လာတာရှိတယ်ဆယ်ပုတ်ပြီးဆယ်ကြောင့်မလို့ငလျင်လှုပ်နိုင်တယ်ဒါဖြစ်ရင်ဘာကြောင့်လဲသူ့ရဲ့အကြောင်းတရားတွေကဘာတွေလဲပေါ့နော်ဆယ်တွေကများသောအားဖြင့်ပြည့်ရည်ကြောင်းတွေနဲ့ဆက်ဆက်နေတယ်အဲ့ဒီပြည့်ရည်ကြောင်းတွေကိုစီးဆင်းလာတဲ့ရေရဲ့ PR တွေရဲ့နောက်တစ်ခါဆယ်အောက်မှာရှိတဲ့ foundation မှာရှိတဲ့ကြောက်ထွားတွေရဲ့အကွက်ကြောင်းတည်တည်လေးတွေကိုရေတွေကဝင်ပြီးတော့အဲ့ဒီရေတွေပြည့်တဲ့ PR တွေကြောင့်အဲ့ဒါတော့ pore water pressure ပေါ့ဒီဟုတ်စားကခုနပြောတဲ့ရေထုလေးချိန်ဆယ်ရဲ့လေးချိန်ဒီဆဲရဲ့အနက် water column အဲ့ဒီရေတုပိုမြင့်နေသူကပို့ပြီးတော့ဒီလေလေလှုပ်မှုကိုပို့ဖြစ်စေနိုင်တယ် pressure ကိုတွက်တဲ့အခါကျတော့ကျွန်တော်တို့ pressure တွက်တဲ့ formula ရှိတယ်ရေ
တုပြရပါတော့နော
်ရေတုပြရရေတုပြကျွန်တော်တို့ pressure တွက်တဲ့အခါကျရင် h rho g ဆိုပြီးတွက်တယ် rho ဆိုတာ density h ဆိုတာ height ကိုပြောတာအဲ့တော့ pressure များခြင်းဒီ height ကအရင်အရေးကြီးအဲ့တော့ height မြင့်လာလေအဲ့ဒီ pressure များလာလေဖြစ်တယ
်ရေရဲ့ဖြစ်ရပါတော့နော်ဒီရဲ့ PR ချက်ပေါ်မှာလည်းမူတည်တယ်ဆော့ဆော့လိုမျိုးငရင်လှုပ်တာတွေပါတယ်ဆိုတော့နောက်တခြားဘဲချက်တွေပေါ်မှာမူတည်ပါသေးလို့
လွယ်လွယ်ကူကူနားလည်အောင်ပြောရလို့ရှင်ကျွန်တော်တို့တခြားကိုအလေးလေးဆွတ်ဆွတ်ပြလို့ရှင်ဒုက္ခကျိုးတဲ့သဘောရှိတယ်လေအဲ့တော့ပြည့်ပြည့်တခုရှိနေတဲ့နေရာမှာဆယ်ရဲ့ရည်တွေဖြစ်လာတဲ့အခါကျလို့ရှင်ပြည့်ယူလဲအဲ့ဒီအလေးချိန်ကြောင့်ရွေးရှားမှုဖြစ်ပေါ်စေတယ်ပြည့်ပြည့်တခုရွေးရှားမှုချက်ဆိုကျွန်တော်တို့သိရတယ်ငရင်လှုပ်မှုဖြစ်ပေါ်စေတာပေါ့နောက်တစ်ခုကအရင်ကမသိရတဲ့အကြောင်းရင်းကဆယ်ရသေးတဲ့အခါကျတော့သူလှုပ်တဲ့ Richter scale ကသူက၄လို့၅လို့ပတ်ဝန်းကျင်တော့ပဲရှိတယ်။ဆိုတော့၄လို့၅လို့တော့ပတ်ဝန်းကျင်ရှိတဲ့ငလျင်ဒီဆယ်ကြံ့ခံမှုလည်းထိခိုက်ခြင်းမရှိဘူး။ပျက်စီးယိုယွမှုလည်းမဖြစ်စေဘူး။အဆယ်ကြီးနေကြတာမှအဲ့ဒါသတိထားမိတာ
။ဆယ်နဲ့ဆက်ဆက်ပြီးတော့ဒီငလျင်လှုပ်တာဆယ်ဘလောက်များများမှတွေ့ပါ
လဲ။ဆယ်ဆောက်လို့လှုပ်ကြောက်ဖြစ်တဲ့ငလျင်ဒီတိုက်ကြီး6ခုပေါ်မှာ100ကျော်လောက်ရှိတယ်။
လာမှာစီချွန်ငလျင်ဆိုလို့ရှင်ရောအဲဂျီယာနဲ့ဆယ်တိဆောက်တာကများဆက်ဆက်နေတာ
သူတို့စီချွန်ငလျင်မှာအဲ့ချင်းကစီပင်ပုဆိုရယ်ဆယ်ကိုဆောက်နေပြီးတော့အဲ့ဆယ်ကတိဆောက်တဲ့အချိန်မှာဖြစ်တာဖြစ်လို့အဲသူ့ကြောင့်မလို့ဖြစ်သွားတဲ့ငလျင်ဖြစ်နိုင်တယ်ဆိုပြီးသုံးသပ်တာရှိတယ်တချို့တွေကြောင့်လည်းမဟုတ်ဘူးဒါသဘာဝကြောင့်ဖြစ်တဲ့ငလျင်လို့ဆိုတော့သူတို့ဒီ American Columbia တက်ကူလို့ကျွန်တော်ထင်ပါတယ်အဲ့ဒီက Christian Cross ကသူတွက်ပြတာရှိတယ်အဲ့ဒီဆယ်ရည်တွေထည့်လိုက်တဲ့အတွက်ကြောင့်မလို့တဲ့ပုံမှန်ကြောက်ထွားရည်ရှာတဲ့တက်ထရွန်ညရှာတဲ့ဟာရဲ့တစ်နှစ်အတွင်းမှာ25ဆပို့ပြီးဖြစ်သွားတယ်လို့ပြောတယ်။သူကအဲ့လိုအတိအကျသူကတွက်ပြီးပြောတယ်။ဒီစီချောင်းငင်းကလည်းတော်တော်ကြီးလူတွေအသေးပြောက်များတယ်လေ8000လောက်သေးတယ်။နောက်တစ်ခါဒီပြည့်ရည်ကျော်ကြီးကလည်းကီလိုမီတာ300လောက်ထိအောင်သူကအကွဲကြောင်းကြီးဖြစ်တယ်လို့သိပ္ပံပညာရှင်တွေပြောရတာဖြစ်ပါတယ်။တရုတ်ပြည်မှာဟို reservoir induced seismicity တေချာပေါက်ဖြစ်တဲ့ဆယ်တခုကတော့ Siphon Jong ဆိုတဲ့ဆယ်အဲ့ဆယ်ကတော့ तू ကခေါင်းတော်ပြည်နယ်မှာရှိတယ် तू က105မီတာမြင့်တယ် तू ရဲ့တာယိုးအရှိက466မီတာလောက်ရှိတာပထမဆုံးတရုတ်ပြည်မှာမီတာ100ထက်ဆောက်တဲ့ဆယ်ဖြစ်တယ်ဆိုတော့အဲ့ဒီဆယ်ရဲ့ storage capacity က तू ကရေထု 17.8 ပေါ့နော်ကုဗကီလိုမီတာတောင်ရှိတယ်ပေါ့နော်ဆိုတော့သူကဟို surface area ဆိုလို့ရှိရင်တော့ကီလိုမီတာ960ကျော်လောက်ရှိတယ်။ဆက်စားရင်သူတို့သိတာတော့1959ခုနှစ်မှာသူက၄ရု၅ရုငလျင်တွေထော်ထော်လှုပ်တယ်။ 1962ခုနှစ်မှာတော့6ဒသမ8 Richter scale ရှိတဲ့ငလျင်လှုပ်တယ်။သူ့ရဲ့ epicenter က10ရဲ့အမီတာတရာမှာပဲဖြစ်တယ်ဆိုသူကသဘာဝငလျင်ကအဲ့လောက်မကောက်ဘူးလေ။သဘာဝငလျင်ကရှဲလို့ဆိုရင်တော့မှပဲသူကကီလိုမီတာနဲ့သွားနေတာ။ငလျင်လှုပ်တဲ့ပုံချက်ဆိုတော့အဲ့ဒါတေချာပေါက်10ရောက်မှဖြစ်ရမယ်ဆိုတဲ့သဘောရှိတာ။နောက်ပြီးတော့82မီတာလောက်ရှိတဲ့အကွဲကြောင်းကြီးသူဖြစ်သွားတော့ပေါ့နော်။ဒါကသဘာဝငလျင်နဲ့ဘယ်လိုမှမဆက်ဆံနိုင်ဘူးဆိုတာတေချာပေါက်ပြောလို့ရတယ်။အိန္ဒိယမှာလည်းအဲ့လိုပဲအလားတူတေချာပေါက်ပြောနိုင်တဲ့ကိုရီးနာဒမ်လို့အဲ့ဒီဆေကလည်းဒီခုနပြောသလိုပဲ Richter scale 6အထက်လောက်ရှိတယ်မဟာရာစထရာပြည်နယ်မှာရှိတယ
်ဒီဆေကတော်တော်ကြီးလို့လား
အတူလဲဆေကြီးစင်းနေမှာပါတယ်ခုနပြောတယ်အခုဒီငလင်လို့တဲ့အဲ့ဒီအကုန်လုံးဆေကြီးစင်းနေမှာပါတယ
်အခုမြန်မာနိုင်ငံမှာကြာတော့လေဒီမြစ်ဆောင်ဘက်မှာဆေတွေဆောက်ဖို့လုပ်နေတယ်တခုတည်းတော့မဟုတ်ဘူးသူကအဲ့တော့ခုလောက်ဆောင်မယ်ဆိုတာလေဒါနဲ့ပတ်သက်ပြီးဆယ်ကြီးစင်းနဲ့ဝင်ပါသလားနောက်ငရင်လေးကိုသူတို့ဖြစ်စင်နိုင်မှုအလားအလာများရှိပါလား
ဒီဥစ္စာကအသေးချဖြစ်နိုင်တယ်လို့ကျွန်တော်တို့ပြောလို့ရပါတယ်မြန်မာနိုင်ငံမှာစောက်ပြီးသားဆယ်ကြီးတွေလည်းရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာအထူးတည်တနာပြည့်ချက်တွေမရှိတာတခုပါပဲမြစ်ဆုံဆယ်မှာဆိုလို့ရှိရင်အဓိကပေါ့နော်ဒီငလျင်ကိုဖြစ်စင်နိုင်တဲ့အကြောင်းတရားမြစ်ဆုံဆယ်ကမိခဒိလိခဆယ်နော်မြစ်ဆုံရေပေါ့အားလုံးကခုနှစ်ခုအဲ့ဒီမှာမြစ်ဆုံကတော့အကြီးဆုံးပေါ့မြစ်ဆုံ10ရေအမြင့်ကလည်း139မီတာရှိကျန်တဲ့10တွေကလည်းအလားတူပဲတရားကျော်ကြီးပဲအဆယ်ကြီးစင်းနဲ့မှဝင်နေတဲ့အတွက်ကြောင့်မလို့သူတို့ကငလင်းကိုဖြစ်ပေါ်စေဖို့အကြောင်းတရားအများရှိအဲ့ရှိုံနေမကောင်းနောက်တစ်ခုကအရေးကြီးတာမြစ်ဆုံ10ကြီးစောင့်မယ်မိခကောမိလိခကောမြစ်နှစ်ခုစလုံးသည်ဒီကျွန်တော်စကိုင်းပြရရဒီလိုဖြတ်ထွက်လာတဲ့ပြည့်ကြောင်နှစ်ကြောင်ပေါ်မှာကြာဆိုတော့သူကအောက်ခံကလည်းပြည့်ပြီအခြေခံရှိနေဆိုတော့သူ့မှာဖြစ်ဖို့အလားအလာရအများကြီးရှိတယ်အထူးသဖြင့်မေခဆိုလို့ရှိရင် तू ကဆို230ကီလိုမီတာရှိတဲ့မေခမြစ်ဒီဂျီပင်းတစ်ခုလုံးဖုံးလွှမ်းသွားမှာသူကကက်စကိတ်တန်ဖြစ်မှာသူကစင်ကဲဆယ်ကြီးဆောင်ဆိုအဲ့လိုဆိုတော့ရေလေးချိန်ပမာဏလည်းနည်းမှာမဟုတ်ဘူးပေါ့နော်နောက်တစ်ခုက तू ကစင်ကဲဆယ်ကြီးဖြစ်တဲ့အတွက်ကြောင့်မလို့တစ်ခုဖြစ်လို့ရှိရင်နောက်တစ်ခုကသွားပြီးတော့တံပိုးပေးတယ်လို့ဖြစ်ကောင်းဖြစ်နိုင်တယ်ပေါ့ကျွန်တော်တို့ပြောရရင် domino effect လို့သုံးလို့တော့ဆိုတော့အဲ့တော့မြစ်ဆုံဆယ်အတွက်ကတော့အင်မတန်မှစိုးရိမ်စရာကောင်းဆယ်စီမံကိန်းအတွက်ဆိုရင်ဒီလိုဟာမျိုးကစိုးရိမ်စရာကောင
်းဒေါက်တာချစ်ကိုကိုရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်တဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆက်ပါမယ်
မကြခင်မှာအစီအစဉ်လေးအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးတည်းလဲပြပြပေးပါရှင
်ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတာဒီနှစ်ကျော်လာတဲ့အချိန်အထိယူကရိန်းပေါ်မှာနိုင်ငံတကာရဲ့ကူညီထောက်ပံ့မှုတွေရော့ချမသွားဘဲအခိုင်အမာဆက်ပြီးတော့ရှိနေသေးပါပဲလို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကဒီကနေ့မှပြောဆိုလိုက်ပါတယ်ဝန်ကြီးအော့စတင်ဦးဆောင်ပြီးတော့ဂျာမနီနိုင်ငံမှာရှိတဲ့အမေရိကန်လေတိုက်အခြေစိုက်စခန်း Ramstein မှာဒီနေ့ကျင်းပတဲ့ယူကရိန်းကာကွယ်ရေးဆိုင်ရာချိတ်ဆက်ဆောင်ရွက်မှုအဖွဲ့ရဲ့အစည်းအဝေးအတွင်းမှာဝန်ကြီးအော့စတင်ကအခုလိုပြောသွားခဲ့တာဖြစ်ပါတယ်။ငြိမ်းချမ်းတဲ့အင်ဒီဂျင်နိုင်ငံတွေကိုအာဏာရှင်တွေကထိပါနှောက်ယှက်ခြင်းတိုင်းနှောက်ယှက်ပြီးလက်နက်နဲ့အာဏာယူသိမ်းပိုက်ဖို့ကြိုးစားတဲ့ပူတင်ရဲ့အယူဆတွေကိုကန့်ကွက်တဲ့အကြောင်းလဲအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကပြောဆိုခဲ့ပါတယ်ရှင်။ဗြိတိန်ဝန်ကြီးချုပ်ဟောင်းဗြိတိန်ဒုတိယဝန်ကြီးချုပ်လည်းဖြစ်တရားရေးဝန်ကြီးလည်းဖြစ်တဲ့ Dominic Raab ဒီကနေ့ရာထူးကနေနှုတ်ထွက်သွားပါတယ်။ဝင်တန်းတွေပေါ်မှာအတိုင်းချင်းဆက်ဆက်နေဆိုတဲ့တိုင်ကြက်တချို့ကိုဗမ်းမလိုက်စုံစမ်းရေးအဖွဲ့ကဟုတ်မှန်တယ်လို့လက်ခံခဲ့ပြီးတဲ့နောက်မှာနှုတ်ထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့သူရဲ့နှုတ်ထွက်စာမှာဖော်ပြထားပါတယ်။ဆွဆွဲချက်တွေကအတိုင်းချင်းနဲ့ဆိုတဲ့ဆွဆွဲချက်နှစ်ချက်ကလွဲလို့ကျန်တာတွေကိုစုံစမ်းစစ်ဆေးမှုတွေကပယ်ချခဲ့တာကိုထောက်ပြပြီးသူ့အနေနဲ့ရွယ်ချက်ရှိရှိဘယ်သူ့ကိုမှနစ်နာအောင်မလုပ်ခဲ့ဘူးလို့နှုတ်ထွက်စာထဲမှာ Dominic Raab ကရေးသားထားပါတယ်။နိုင်ငံခြားရေးဝန်ကြီးနောက် Britain EU ကနေနှုတ်ထွက်ရေးဆိုင်ရာ Brexit ဝင်ကြီးနဲ့တရားရေးဝင်ကြီးတွေအဖြစ်တာဝန်ထမ်းခဲ့တဲ့၄နှစ်ခွဲကြာကာလအတွင်းမှာဝန်ထမ်းတွေအပေါ်မှာအနိုင်ကျင့်တဲ့လုပ်ရက်တွေရှိခဲ့တယ်ဆိုပြီးတော့အချက်၈ချက်နဲ့ Dominic Raab တိုင်ကြားခံရတာဖြစ်ပါတယ်ရှင်။ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ Dun Pramod Winay ဟာဒီကနေ့နေ့လယ်ပိုင်းတုန်းကမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမေအောင်လိုင်းနဲ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးတော့နိုင်ငံနယ်စပ်အရေးအကိစ္စတွေကိုအဓိကဆွေးနွေးခဲ့ကြတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆွေးနွေးထွန်းက VOA ကိုပြောပါတယ်ရှင်။
တောက်ကြညာရဲ့နောက်ဆုံးရသတင်းကြေညာကိုမက်ခင်ဖြူထွေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညာရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Citrus Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကစုမော်ပါရှင်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်။
This program has come to you from the Voice of America, Washington.